Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေရှင်။ VOA American တန်ရဲ့2021ခုနှစ် January 18ရက်တနင်္လာနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ line meter 32.49 ပထမနာရီဝက်မှာနှိုင်းလက်မီတာ190နဲ့ VOA Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးတက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတင်ဆက်ပေးမှာပါ။ဒီမနက်ခင်းထုတ်လွှင့်ပေးမဲ့သတင်းတွေထဲမှာမြန်မာဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ဒေါ်ဆန်းစုကြည်ဟာမရှိလို့မဖြစ်ဘူးလို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်တာနဲ့ယူကရိန်းအစိုးရ website စာမျက်နှာတွေအတိုက်ခိုက်ခံခဲ့ရတာအတွက်ယူကရိန်းကရုရှားကိုအပြစ်တင်လိုက်တာလို့ထူးခြားတဲ့သတင်းတွေနဲ့အတူသတင်းပေးပို့ချက်တွေထဲမှာတော့
ခလူးလေးတောင်ကြီးကပြည်တဲ့တခါတည်းကိုစစ်ကောင်စီကနေပြီးတော့တို့ရွာတွေပြန်တော်ရပြီလို့ပြောတယ်ဘယ်လိုပြောလဲဆိုတော့အဲ့လိုလက်နှက်ကြီးနဲ့ပြစ်ဖို့ရှိရပါတော့။အဲမင်းတို့နေတဲ့နေရာကိုကြားနိုင်တယ်။အဲမင်းရောပြန်လာခဲ့။အဲ့လိုပြောရခါရာသားတွေကလည်းရှောက်လန့်ပြီးတော့ပြန်ရတယ်
။ကရင်ပြည်နယ်ရင်းတိုက်ပွဲတွေကြောင့်ဥယျာဉ်ဆန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေရဲ့အခြေအနေတွေကိုကြားကြမှာပါ။ဒါအပြင်ကိုဗစ်ဆေးသင့်နှမျိုးနဲ့အာရှအထက်လေးလုပ်ငန်းအခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့မြန်မာနိုင်ငံကအထက်ချုပ်လုပ်ငန်းချောင်းတင်ပြထားတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍအပြင်ထူးခြားဆန်ပြားသတင်းတွေသတင်းတွေတဲကတုတ်တက်အစီအစဉ်နဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါဦးမယ်။အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိုင်ကြီးထိုင်းနဲ့မတ်အင်ဂျင်နိုင်တို့ကကြေညာပေးပါမယ်။
မြန်မာနိုင်ငံမှာ
သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်အင်ဂျင်နိုင်တို့ကတင်ပြပေးမှာပါ
မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ကျင့်သုံးနိုင်ရေးအတွက်ဒေါ်ဆန်းစုကြည်ဟာမရှိမဖြစ်ဖြစ်ကြောင်းသူမကိုပြစ်ဒဏ်ချမှတ်ထားပေမဲ့လို့လဲငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာသူမပါဝင်ရမယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးတီယိုဒိုရိုလော့ဆန်ကတင်းငင်ွေနေမှာပြောပါတယ်။ဒေါအောင်ဆန်းစုကြည်အပေါ်စစ်ကောင်စီတရားရုံးရဲ့ပြစ်ဒဏ်စီရင်မှုကိုလဲဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကရှုတ်ချပါတယ်။စစ်ကောင်စီအနေနဲ့နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးရေးအကြမ်းဖက်မှုတွေရပ်ပြီးလူ့ခွင့်ရေးကိုလေးစားလိုက်နာရေးနော်ဝေနိုင်ငံခြားရေးဝန်ကြီးအနီကင်ဟုတ်ဖဲရဲ့တောက်ဆူချက်အတိုင်းပဲထက်တူခံယူတယ်လို့လဲဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်မြန်မာစစ်တပ်ခေါင်းဆောင်တွေအနေနဲ့သက်ဆိုင်သူအလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးရေးမှာပါဝင်ပြီးဒီမိုကရေစီအတွင်ကူးပြောင်းမှုလုပ်ငန်းစဉ်ကိုပြန်လည်ဆောင်ရွက်ဖို့လဲတောက်ဆူချောင်းကြီးညာချက်မှာဖော်ပြပါတယ်ဒါပေမဲ့ဆွေးနွေးပွဲတွေမှာဒေါအောင်ဆန်းစုကြည်မပါရင်တော့အတိတ်ပဲမဲ့ဖြစ်မယ်လို့လဲဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်မြန်မာပြည်နာဖြည့်ရှင်ရေးအာဆီယံရဲ့ဘုံသဘောတူညီချက်၅ရက်တိုးတက်မှုရှိစေဖို့ဖိလစ်ပိုင်ဘက်ကတိုက်တွန်းဆောင်ရွက်မယ်အကြောင်းလဲနိုင်ငံခြားရေးဝန်ကြီးကပြောပါတယ်အာရကန်ရိုဟင်ဂျာကဲတင်ရေးတပ်အာဆာအဖွဲ့ခေါင်းဆောင်နဲ့ညီကိုတော်ဆက်သူမိုဟာမက်ရှားအလီကိုဖမ်းဆီးကြောင်းဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကတနင်္ဂနွေနေ့မှာပြောပါတယ်အာဆာအဖွဲ့ခေါင်းဆောင်အတ္တလာအဘူအမာဂျူနူနီနဲ့ညီကိုတော်ဆက်တဲ့မိုဟာမက်ရှားအလီကိုဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ကစနေနေ့နှောင်းပိုင်းမှာဖမ်းဆီးတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့ကန်ယူဒန်မြို့ကောက်ဆက်ပစာအနီးကစက္ကန့်တစ်ခုမှာအလီကိုမူရစေဝါလက်နက်တွေနဲ့အတူဖမ်းဆီးရမိကြောင်းဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ကြေညာချက်မှာဖော်ပြပါတယ်။အာဆာနဲ့အခြေဆက်ရှိပြီးအာဆာခေါင်းဆောင်အတာလာနဲ့လည်းပုံမှန်အဆက်အသွယ်ရှိကြောင်းအလီကဖြောင့်ချက်ပေးကြောင်းလဲကုကဲရေးအရာရှိက AFP သတင်းအေဂျင်စီကိုပြောပါတယ်။အလီပြန်ပေးဆွဲထားသူတဦးကိုကဲတင်နိုင်ခဲ့ကြောင်းလဲသူကပြောပေမဲ့အသေးစိတ်ကိုတော့မပြောပါဘူးအာရကန်ရိုဟင်ဂျာကဲတင်ရေးတပ်အာဆာလက်နက်ကိုင်အဖွဲ့ဟာဆိုရင်နိုင်ငံရေးအတိုက်ခံတွေကိုလှုပ်ကြက်မှုမူးယစ်စေဝါမှောင်ခိုမှုဒုက္ခသည်စခန်းတွေအတွင်းမှာအကြောက်တရားလွှမ်းမိုးအောင်လှုံ့ဆော်မှုတွေလုပ်တယ်လို့ဆွဆွဲခံထားရတာပါဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့တိမ့်ချီတဲ့ရိုဟင်ဂျာတွေကိုထာနေပြန်ရေးနှစ်နိုင်ငံသဘောတူညီချက်နဲ့ကြိုးစားခဲ့ပေမဲ့လို့လေမြန်မာဘက်ကရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံသလိုသူတို့ကိုနိုင်ငံသားဖြစ်ရမှလည်းတီးဆဲဥပဒေအတိုင်းဆောင်ရွက်ရမယ်လို့ပြောခဲ့တာပါ ဩဇာရှိတဲ့ရိုဟင်ဂျာလူမှုအတိုင်းအဝန်ကောင်ဆောင်မိုဟစ်ဦးလာနဲ့အစ္စလာမ်မြောင်းတစ်ခုကပုဂ္ဂိုလ်ခုနှစ်ဦးတို့တပ်ဖြတ်ခံရမှုတွေအတွေ့အာဆာကိုဆွဆွဲခဲ့ပြီးနောက်ပိုင်းအခုအလီကိုဖမ်းဆီးမှုဟာဆိုရင်အာဆာရဲ့အစစ်မြေဆောင်အဖွဲ့ဝင်တဦးကိုဖမ်းဆီးမှုဖြစ်ပါတယ်ယူကရိန်းအစိုးရရဲ့ website တွင်နှောက်ယှက်တိုက်ခိုက်ခံရမှုအတွေ့ယူကရိန်းကရုရှားကိုတနင်္ဂနွေနေ့မှာအပြစ်တင်ပြောဆိုလိုက်ပါတယ်။ဒါဟာတချင်းကဆိုဗီယက်သမ္မတနိုင်ငံဟောင်းအပေါ်ရုရှားအစိုးရရဲ့ hybrid war စီရေးဗျူဟာနဲ့တိုက်ခိုက်မှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောဆိုရှုတ်ချတာဖြစ်ပါတယ်။
We're witnessing one of the biggest cyber attacks over the last
3 years အတွင်းအကြီးမားဆုံးစိုက်ဘာတိုက်ခိုက်ခံရမှုတစ်ခုကိုကြုံတွေ့နေရပါတယ်။ဝန်ကြီးဌာန18ခုလောက်ထိခိုက်ပြီးသူတို့ရဲ့ website တွေဖျက်ဆီးခံရတဲ့တိုက်ခိုက်ခံရမှုကြီးဖြစ်ပါတယ်လို့နိုင်ငံရဲ့အထူးဆက်သွယ်ရေးစင်တာဒုတိယအကြီးအကဲ Victor Zura ကပြောခဲ့တာဖြစ်ပါတယ်။ယူကရိန်းရဲ့အရှေ့ပိုင်းနေဆက်တရှောင်မှာရုရှားဘက်ကတပ်ဖွဲ့ဝင်တသိန်းချထားတာနဲ့အတူပဲစိုက်ဘာတိုက်ခိုက်မှုကိုရုရှားကကြိုးကန်ဆောင်ရွက်နေတယ်ဆိုတာကိုအထောက်အထားတွေကပြသနေကြောင်းလဲယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။အင်တာနက်ကနေဖောက်ထွင်းတိုက်ခိုက်ကြောင်းယူကရိန်းရဲ့ဆွဆွဲချက်ကိုတော့ရုရှားဘက်ကအကြိမ်ကြိမ်ညှဉ်းဆန်းထားပါတယ်။ကိုရိုနာဗိုင်းရပ်စ်မျိုးကွဲအိုမီခရွန်ကူးစက်မှုနဲ့ရင်ဆိုင်နေရတဲ့အမေရိကန်ပြည်ထောင်စုမှာလာမဲ့သတင်းပတ်တွေဟာခက်ခဲလိမ့်မယ်လို့အမေရိကန်ပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိချုပ်ဒေါက်တာဘီဘက်မာတီကတနင်္ဂနွေနေ့မှာပြောပါတယ်။ကူးစက်သူအရေအတွက်များလာပြီးစေးရုံတွေလည်းအပြင့်ထန်ကြိုးပမ်းနေရကြောင်း ABC ရုပ်သံရဲ့ This Week အစီအစဉ်မှာဒေါက်တာမာတီကပြောဆိုခဲ့တာပါ။စမ်းသပ်မှုကိုအစွမ်းကုန်ဆောင်ရွက်မှဖြစ်ကြောင်းကိုဗစ်စမ်းသပ်ရေး test kit တွေကိုလည်းအလိုရှိတဲ့အမေရိကန်ပြည်သူတွေထံကိုမကြာခင်မှာပို့ဆောင်ပေးနိုင်မှဖြစ်ကြောင်းဒီအခြေအနေကိုကြော်လွှားနိုင်မှာပါလို့လည်းဒေါက်တာမာတီကအပြုသဘောနဲ့ပြောပါတယ်။ဒါခွေစည်းထိုးရေးဒါမှမဟုတ်လဲမကြာခဏကိုဗစ်စစ်ဆေးရေးအတွက်သမ္မတဘိုင်ဒန်ရဲ့ညွှန်ကြားချက်ကိုတရားရုံးချုပ်ကတားမြစ်လိုက်တဲ့မကြာသေးခင်ကစီရင်ဆုံးဖြတ်ချက်ကိုတော့အလွန်မှစိတ်ပြက်ရာကြောင်းနဲ့အများပြည်သူကျန်းမာရေးအတွက်အကျိုးနည်းစေတဲ့ကိစ္စလို့လဲသူကရည်ညွှန်းပြောဆိုခဲ့ပါတယ်ရှင
်။ VOA American နဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိပိုင်းထိုမီတာ32 kHz 933နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1905ရူကနေပြောထုတ်လွှင့်ပေးနေပါရရှင
်။မင်္ဂလာပါ၊ကျမအင်ဂျင်နိုင်ပါရှင်။သတင်းစီစဉ်ဒုတိယအပိုင်းကိုဆက်လက်တင်ဆက်မှာပါ။ American ပြည်ထောင်စု Texas ပြည်နယ်ကဖျားရှိခိုးကြောင့်မှာစနေနေ့ကလူလေးဦးကို10နာရီကြာတစ်စက္ကန့်ဖြစ်ဖမ်းဆီးခဲ့သူဟာအသက်44နှစ်အရွယ်ဗြိတိန်နိုင်ငံသားဖြစ်ကြောင်း American အာဏာပိုင်တွေကတနင်္ဂနွေနေ့ကထုတ်ဖော်ပြောကြားခဲ့ပါတယ်။သူကတော့အဲ့ဒီဖျားရှိခိုးကြောင်းမှာပဲ American FBI နဲ့ SWAT လုံခြုံရေးအဖွဲ့တွေကတနက်နဲ့ပြစ်ပြီးအသေးဖမ်းဆီးခဲ့တာပါ။ဒဇဂန်အဖြစ်လူတွေကိုဖမ်းဆီးခဲ့သူရဲ့လုပ်ရက်ဟာကြောက်မက်ဖွယ်ကောင်းတဲ့လုပ်ရက်အဖြစ်သမ္မတဂျိုးဘိုင်ဒန်ကရှုံချပြောဆိုခဲ့ပါတယ်။ဒိုက်ရိုက်ထုတ်လွှင့်ပြသချက်တွေအရဒဇဂန်တွေကိုဖမ်းဆီးခဲ့တဲ့ Malik Faisal Akram ဟာ American စစ်တပ်အရာရှိတွေကိုတပ်ဖို့ကြိုးပမ်းမှုနဲ့ American အချင်းထောင်မှာထောင်ဒဏ်86နှစ်ချမှတ်ခံထားရတဲ့ပါကစ္စတန်အမျိုးသမီးအာယုံဂျောခွဲစိတ်ထူကူအဖီယာဆဒီဂီကိုလွှတ်ပေးဖို့အော်ဟစ်တောက်ဆူခဲ့တဲ့အတန်တွေကြားခဲ့ရတယ်လို့ဆိုပါတယ်။ Fort Worth အနီးကဘတ်အစ္စရေးလ်အသင်းတော်ကြောင့်မှာစနေနေ့ကဒဇဂန်လေးဦးကိုဖမ်းဆီးခဲ့တဲ့ဗြိတိန်နိုင်ငံသား Akram ကိုအဲ့ဒီည9နာရီလောက်နောက်ဆုံးဒဇာကန်ဖျားเจ้าကထွက်လာပြီးနောက်မှာအမေရိကန်လုံခြုံရေးတပ်ဖွဲ့တွေကပြစ်ဒတ်ဖမ်းဆီးခဲ့ပါတယ်။တနင်္ဂနွေနေ့ကထုတ်ပြန်တဲ့ FBI ရဲ့ကြေညာချက်မှာတော့အခရမ်ရဲ့အကြမ်းဖက်လုပ်ရက်မှာအခြားမည်သူမှပါဝင်တဲ့အရေးအယံမရှိခဲ့ဘူးလို့ဖော်ပြထားပေမဲ့ဖြစ်နိုင်တဲ့ရည်ရွယ်ချက်ကိုတော့ရေးသားထားခြင်းမရှိပါဘူး။နေအိမ်အခြေချုပ်ကန့်သတ်ချက်တွေကိုဖောက်ပြက်တဲ့အတွက်ပြင်သစ်အီရန်ပညာရှင်Faribar Adel Cargo ပြန်လည်ဖမ်းဆီးထားကြောင်းအီရန်အာဏာပိုင်တွေကအတည်ပြုခဲ့ပါတယ်။တရားစီရင်ရေးနဲ့ဆိုင်တဲ့သတင်းတွေဖော်ပြနေတဲ့ website ဖြစ်တဲ့ mizan.news မှာ January 16ရက်နေ့ကရေးသားထားရမှာတော့ electronic စောင့်ကြည့်ရေးလက်ကောက်ဝတ်တက်ခံထားရတဲ့ Adel Cargo ဟာတရားရုံးရဲ့ကန့်သတ်ချက်တွေကိုအကြိမ်ပေါင်းများစွာချိုးဖောက်ခဲ့တယ်လို့အီရန်တရားစီရင်ရေးဌာနလက်ထောက်အကြီးအကဲတဦးရဲ့ပြောဆိုချက်ကိုကိုကဖော်ပြထားပါတယ်။ အသက်62နှစ်အရွယ်အဒေါ်ခါကိုတရားရေးအာဏာပိုင်တွေဘက်ကထက်ခါတလဲလဲသတိပေးနေပေမဲ့သူ့အပေါ်နေအကျဲချုပ်ကန့်သက်ချက်တွေကိုချိုးဖောက်ခဲ့တယ်လို့အဲ့ဒီအရာရှိကပြောခဲ့တယ်လို့ဆိုပါတယ်အဒက်ခါအပေါ်နောက်ထပ်ထောင်ဒဏ်အသစ်ချမှတ်လိုက်တဲ့အတွက်ပြင်သစ်နိုင်ငံသားရေးဝန်ကြီးဌာနကဇန်နဝါရီလ12ရက်နေ့ကရှုံချခဲ့ပြီးဒီအမှုဟာပြင်သစ်နဲ့အီရန်အစိုးရကြားဆက်ဆံရေးအပေါ်အပြတ်သဘောဆောင်တဲ့အကျိုးဆက်တွေဖြစ်ပေါ်စေကြောင်းနဲ့သူ့ကိုချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပါတယ်အဒက်ခါဟာပြင်သစ်မှကြော်ကြားတဲ့ Paris Institute အဖွဲ့ရဲ့နိုင်ငံရေးလေးလာမှုဌာနကအီရန်ဆိုင်ရာကျွမ်းကျင်သူတအုပ်ဖြစ်ပြီး2019ခုနှစ်ဇွန်လ5ရက်နေ့မှာတီဟီရန်လေစိတ်မှာဖမ်းဆီးခံခဲ့ရပါတယ်။သူ့ကိုနိုင်ငံတော်လုံခြုံရေးချိုးဖောက်မှုနဲ့အီရန်အစိုးရကထောင်ဒဏ်5နှစ်ချမှတ်ခဲ့ပြီး2020ပြည့်အောက်တိုဘာလမှာနေအိမ်အကျဲကျုံးနဲ့နေခွင့်ပြုခဲ့တာဖြစ်ပါတယ်။ဆိုမာလီနိုင်ငံမြို့တော်မိုဂါဒီရှုမှာအသေးခံဘုံးခွဲသူတအုပ်လက်ချက်ကြောင့်အစိုးရပြောခွင့်ရသူလည်းဖြစ်သတင်းတောက်ဟောင်းလည်းဖြစ်တဲ့မိုဟာမက်အီဘရာဟမ်မိုလင်ဒဏ်ရာရခဲ့ပါတယ်။မျိုးရဲမှာရက်ထားတဲ့မိုလမ်ရက်ကားစီကိုအသေးခံဘုံခဲသမားပြေးသွားပြီးသူ့ရဲ့ဝစ်စကုတ်မှာဝတ်ထားတဲ့ဖောက်ခွဲရေးပစ္စည်းခလုတ်ကိုနှိပ်ပြီးဖောက်ခွဲခဲ့ကြောင်းမျက်မြင်သက်သေတွေက VOA ဆိုမာလီဌာနကိုပြောကြားခဲ့ပါတယ်။ဘုံချီစံတွေထိမှန်မှုကြောင့်မိုလင်းမြက်လက်နဲ့ခြေတော့မှာဒဏ်ရာတွေရခဲ့ပါတယ်။ဆိုမာလီစစ်သွေးကြအဖွဲ့ El Shabak ကတော့ဒီတိုက်ခိုက်မှုအတွက်သူတို့လက်ချက်ဖြစ်ကြောင်းချက်ချင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။သူဟာ BBC ဆိုမာလီဌာနကသတင်းတောက်ဟောင်းတအုပ်ဖြစ်တယ်လို့ဆိုမာလီသတင်းများသမဂ္ဂကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ်။အခုလိုမိုလင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့လုပ်ရက်ဟာဆိုးရွားတဲ့အကြမ်းဖက်တိုက်ခိုက်မှုအဖြစ်ဆိုမာလီဝန်ကြီးချုပ်မိုဟာမက်ဟူစိန်ရိုဘောကရှုံချခဲ့ပြီးဒဏ်ရာတွေကနေအမြန်ဆုံးတတ်တာလာစေဖို့လဲဆုတောင်းကြောင်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအရှိတောင်ဘက်ပိုင်းမှာပြင်းထန်တဲ့ဆောင်းရာသီမုန်တိုင်းကြောင့်လျှက်စစ်တအားတွေပြတ်တောက်ပြီးတပ်ပင်တွေခြံစည်းရိုးတွေကျိုးကျခဲ့တယ်လို့လမ်းတွေပေါ်မှာလည်းရေခဲပြင်လိုမျိုးအေးခဲဖုံးလွှဲနေပြီးလူတွေကိုဒုက္ခရောက်စေခဲ့ပါတယ်။ဂျော်ဂျီယာ၊မြောက်ကော်ရီလိုင်းနာ၊တောင်ကော်ရီလိုင်းနာနဲ့ဖလော်ရီဒါပြည်နယ်တွေမှာလူပေါင်းတောင်းနဲ့ချီလျှက်စစ်မီးသုံးမရပါဝါတွေပြတ်တောက်ခဲ့ပါတယ်။အမေရိကန်မိုးလေဝသဌာနမုန်တိုင်းခန့်မှန်းရေးစင်တာရဲ့အဆိုအရကာရိုလိုင်းနာ၊ဂျော်ဂျီယာ၊တန်နက်စီနဲ့ဗာဂျီးနီးယားပြည်နယ်တွေကတချို့နေရာတွေမှာတနအီကိုနှင်းတလက်မကျော်နှုံကျဆင်းခဲ့တယ်လို့ဆိုပါရယ်။မုန်တိုင်းကြောင့်တောင်ပိုင်းဒေသတချို့မှာလေကြောင်းခီးသွားလာဖို့အလွန်ခက်ခဲစေခဲ့ပါရယ်။တနင်္ဂနွေနေ့နောက်ပိုင်းမှာရာသီဥတုအခြေအနေဆက်လက်ဆိုးရွားလာပွဲရှိပြီးဝါရှင်တန် DC area တဝိုက်လေစိတ်တွေမှာလေရင်တွေရနာထားဖို့ရှိကြောင်းဖက်ဒရယ်လေကြောင်းထိမ့်သိမ့်မှုအုပ်ချုပ်ရေးဌာနကပြောကြားခဲ့ပါရယ်ရှင်။
တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးခဲ့ကြတာပါ VO ရဲ့မနက်ခင်းရေဒီယိုအစီအစဉ်တွေကို VO ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သံဖြစ်နဲ့ကြည့်ရှုနိုင်ပါတယ်အခုတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ပထမဆုံးတော့ကရင်ပြည်နယ်ထဲကဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ရအောင်ပါကရင်ပြည်နယ်မြောက်ရီခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ပြည်သူကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတဲ့အတွက်တောင်ရင်းမြစ်အနီးမြန်မာဘက်အချက်မှာစစ်ဘေးရှောင်ဒုက္ခသည်က4,000လောက်ရှိနေတော့တယ်။စနေနေ့ကတော့ဖလူလေးတောင်ကြီးအနီးကဒုက္ခသည်တွေရှိတဲ့နေရာကိုလက်နက်ကြီးတွေကျနိုင်နေဆိုပြီးတော့စစ်ကောင်စီကနေရပြန်ဖို့အတွက်ဖိအားပေးခဲ့တဲ့အတွက်ဒုက္ခသည်800ကျော်လောက်ဟာနေရပြန်သွားကြတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။ဒီကြောင့်အပြည့်အစုံကိုတော့ VOA သတင်းတောက်မအေးမာကပြောပြပေးမှာပါ။
ကရင်ပြည်နယ်မြဝတီခရိုင်လေးကေကော်မြို့တဲ့အနီးကဖလူကြီးဖလူလေးကျေးရွာတွေမှာပြီးခဲ့တဲ့ရက်ကစစ်ဘေးရှောင်တွေခိုလုံနေတဲ့ဒီမိုကရေစီကရင်အကျိုးပြုတပ် DKPA စခန်းတစ်ခုကိုစစ်ကောင်စီကလေကြောင်းကရောမြေပြင်ကပါထိုးစစ်ဆင်ပြီးတက်ခတ်ခဲ့တာကြောင့်စစ်ဘေးရှောင်တွေထွက်ပြေးကြရပြီးတောင်ရင်းမြစ်တစ်လျှောက်မြန်မာဘက်ချမ်းမှာဒုက္ခသည်4,000လောက်ရှိနေတာပါဖလူလေးတောင်ကျင်းနီးမှာနေထိုင်နေတဲ့ဒုက္ခသည်တွေကိုတော့စစ်ကောင်စီဘက်ကနေရပြန်ဖို့ဖိအားပေးခဲ့တာကြောင့်လူ800ကျော်လောက်နေရပြန်သွားခဲ့တယ်ဆိုပြီးဒုက္ခသည်တွေကိုအကူအညီပေးနေသူတူကပြောပြပါတယ
်ခလူလေးတောင်ကြီးကပြည်တဲ့ဒုက္ခသည်တွေကိုစစ်ကောင်စီကနေပြီးတော့တို့ရွာတွေပြန်လာလို့ရပြီလို့ပြောတယ်ပြောတဲ့ခါကျတော့ဘယ်လိုပြောလဲဆိုတော့တို့လက်နက်ကြီးနဲ့ပြစ်ဖို့ရှိရပါတော့အဲမင်းတို့နေတဲ့နေရာကိုကျနိုင်တယ်အဲမင်းရွာပြန်လာခဲ့အဲ့လိုပြောတဲ့ခါရွာသားတွေကလည်းကြောက်လန့်ပြီးတော့ပြန်ရတယ်မနေ့နေ့လည်းနေဖို့တော့လူ400ရှိတယ်ကျွန်တော်ထမင်းတက်ဖို့ပဲညနေ9နာရီထမင်းတက်ဖို့တော့လူ90လောက်ပဲကျန်ရယ်တချို့ကပြန်ကျွန်တော်တို့တော်တဲ့အချိန်မှာပြန်နေတဲ့လူတွေရှိတယ်ပြန်ဖို့ပြင်နေတဲ့လူတွေရှိတယ်အလူကြီးရွာပြန်များတယ် တော့ပြောရချင်ပြန်တဲ့ခါကျတော့သူကအဲ့ဖလူကြီးဘက်မှာဘာတွေလုပ်လဲဆိုတော့သူကဝင်လာတဲ့ကားနံပါတ်တွေမှတ်တယ်ဖုန်းရိုက်တယ်နောက်ပြီးတော့ဝင်လာတဲ့လူကြီးတွေကိုစရင်ကောက်တယ်ဆိုတော့ဒီမနေ့ sorry ကျွန်တော်ရောက်တော့ကြည့်တဲ့ခါကျတော့650ရှိတဲ့နေရာမှာ100ပဲကျန်တော့တယ်အဲ့550က3G ကိုပြန်ရတယ်လေးတောင်လောက်ရှိတဲ့ဒီဘက်တစ်ချမ်းမှာ800လောက်ပြန်သွားတယ်အခုလည်းဒီပောင်ရဲမှာတော့အနည်းဆုံး3000ကျော်တော့ရှိနေတာတွေ့ရတာခင်ဗျ
ဒါပေမဲ့လေဘလူးလေးရွာအနီးကဒီမိုကရေစီကရင်အကျိုးပြုတပ်စခန်းမှာခိုလုံနေတဲ့ဆစ်ဆောင်ဒုက္ခသည်တွေကတော့ဘလူးလေးဘက်မှာတိုက်ပွဲတွေရှိနေသေးတဲ့အတွက်ကောလက်နက်ကြီးလက်နက်ငယ်တွေထဲမှာပြစ်ခတ်မှုတွေကြောင့်တောင်ရင်းမြစ်ဒီကိုထွက်လာကြသူတွေလည်းရှိတယ်လို့ထိုင်းဘက်ကိုကူးလာတဲ့အတွက်ထိုင်းဘက်ချမ်းကနွားချံဆစ်ဘေးဆောင်စခန်းမှာလည်းဒုက္ခသည်ထောင်ကနန်းလောက်ရှိနေသေးတယ်လို့ဆိုပါတယ
်ဒီပူဆာလုံးစခန်းကျတဲ့အခါကျတော့ပူဆာလုံးစခန်းသားကရှိတဲ့လူတွေကပြန်ပြေးလာတယ်အဲ့ဒါပြန်လာတဲ့လူတွေတစုသူတို့ကဘယ်လောက်ရှိလဲဆိုအိမ်သာစု18စုရှိတယ်လူကြီးက80ရှိတယ်ထိုင်းမဲ့ချမ်းမှာထိုင်းမဲ့ချမ်းမှာအဲဒီနွားချမ်းနဲ့မှာတော့2000ပေါင်ကြီးလောက်ရှိတယ
်ကရင်ပြည်နယ်မြဝတီခရိုင်နဲ့ကော့ကရိတ်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မြို့သားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်တပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်ဒီအတွက်ဒုက္ခသည်2000လောက်ဟာနေရက်တွေကိုပြန်သွားလိုက်လက်နက်ကြီးတွေနဲ့ပစ်ခတ်မှုရှိရင်တောင်ရင်မြစ်အနီးကိုပြန်လာလိုက်နဲ့အချိန်အရေအတွက်၅ချိန်လောက်ရှိနေပြီလို့လဲဒုက္ခသည်တွေကိုအကူအညီပေးနေသူတွေကဆိုပါတယ်။ပြည်ပင်းနယ်မြဝတီခရိုင်လေးကေကော်မြို့တဲ့အတွင်းမှာခိုလုံနေတဲ့လွှတ်တော်အမတ်2ဦးနဲ့ဆီယနာသိမ့်မှုကိုစန့်ကျင်တဲ့တက်ကြွလှုပ်ရှားသူတွေအကြမ်းမဖက်အာဏာဖီဆန် CDM လုပ်ထားတဲ့ဝန်ထမ်းတွေပါတဲ့လူ20ကျော်ကိုစစ်ကောင်စီတပ်တွေကဒီဇင်ဘာလ14ရက်နေ့မှာဝေရောက်ဖမ်းဆီးခဲ့ပါတယ်။နောက်တစ်ရက်ဒီဇင်ဘာလ15ရက်နေ့ကစလို့ကရင်မြို့သားလွတ်မြောက်ရေးတပ်အပါအဝင်ကရင်မြို့သားကာကွယ်ရေးတပ်NUG လက်အောက်ခံပြည်သူ့ကာကွယ်တပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်ခဲ့တာတလားကျော်သွားပြီဖြစ်ပါရဲ့ရှင်
။နိုင်အေးမှာပါရှင်။ကင်းပြည်နယ်ကဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုကြားခဲ့ကြတာပါ။အခုတော့အာရှဒေသကအထက်ချုပ်လုပ်ငန်းအခြေအနေကိုပြောပြပေးပါရစေ။ကမ္ဘာနိုင်ငံတွေအားထားနေရတဲ့အာရှဒေသတွေအထက်လက်ထုတ်ကုန်တွေဟာကိုဗစ်ကာယောဂါကြောင့်ပို့ကုန်ဈေးတွေကြီးမြင့်လာပို့ဆောင်ရေးကျန့်ကြာလာတာဒါကြောင့်လုပ်ငန်းတွေထိခိုက်လာပါတယ်။ဒီလိုအခြေအနေကိုအစားထိုးနိုင်ဖို့အတွက်စပိန်က fashion company တွေကလည်းသူတို့ရဲ့ထုတ်လုပ်မှုပုံစံကိုပြောင်းဖို့အတွက်စဉ်းစားလာကြပါတယ်။စပိန်မှာပဲပိုပြီးထုတ်ဖို့တအားထုတ်လာတဲ့အကြောင်းဘာစီလိုနာကနေပြီးတော့ Alfonso Bito ပေးပို့ထားတဲ့သတင်းကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ
်။ Francisco Manchu ဆိုတဲ့ထဲချုပ်အလုပ်ရုံကိုအချုပ်ဆက်တွေထားရောက်လာပါတယ်။ဘာစီလိုနာဒေသမှာရှိတဲ့ဒီဆက်ရုံငယ်လေးဟာကိုဗစ်ကာလအတွင်းနှာခေါင်းဆီးတွေချုံယောင်းခြင်းကဆလို့စီးပွားဖြစ်လာတာပါအရင်ကတရုတ်ပြည်ကနေမှာယူတင်သွင်းလေးရှိကြတဲ့ဖောက်သည်တွေထဲမှာအခုအခါတချို့ကတော့ပြည်တွင်းကဒီလိုလုပ်ငန်းတွေကနေမှာယူဖို့စိတ်ဝင်စားလာကြပါတယ်ဂွာဒီမာလာနိုင်ငံကနေစပိန်ကိုပြောင်းလာတာ3နှစ်ရှိပြီဖြစ်တဲ့မန်ချူရိုမိသားစုဟာအထည်ချုပ်လုပ်ငန်းနဲ့ဘဝသစ်ထူထောင်ဖို့ကြိုးပမ်းနေကြတာပါ
Tenemos más producción entonces necesitamos más maquinaria
para ကျွန်တော်တို့တွင်းမြင်ထားပြီးနောက်ထပ်အမှားယူအတွက်ဒုစရောက်ထုတ်နိုင်မလဲစစ်ပစ္စည်းတွေလိုလာပါတယ
် Inditex လို့နာမည်ကြီး Spain Fashion လက်လီဆိုင်တွေကတော့အာရှတိုက်ကအများစုဖြစ်တဲ့ထောင်ချီတဲ့စက်ရုံတွေနဲ့ချိတ်ဆက်ထားပေမဲ့ပို့ဆောင်ရေးမှာကြံ့ကြာမှုတွေဈေးနှုန်းတက်လာတာတွေကြောင့်အခက်အခဲကြုံနေရပါတယ်မှားရတဲ့အတိုင်းပစ္စည်းတွေရောက်မလာတာဟာအဓိကစိန်ခုံမှုဖြစ်နေတယ်လို့ Citamat Fashion Company အကြီးအကဲ Montserrat ကပြောပါတယ
် because most of the companies have the
company အများစုကမှတ်ထားတာတွေရှိပေမဲ့ပစ္စည်းတွေကရောက်မလာတော့စိုင်းမာတင်ရောက်เสียပစ္စည်းလည်းမရှိပဲဖြစ်နေပါတယ်ဒါကတကယ်ကြီးမားတဲ့ပြဿနာပ
ါဘာစီလိုနာကနေ38မိုင်လောက်ဝေးတဲ့ဤဂူအလာတာမြို့ငယ်လေးဟာစပိန်မှာကိုဗစ်ကူးစက်မှုစဖြစ်ခဲ့တဲ့မြို့တွေထဲပါပြီးသွားလာလှူရှာမှုတွေကန့်သတ်ခံရတဲ့ပထမဦးဆုံးမြို့ဖြစ်ခဲ့တာကြောင့်နိုင်ငံတကာသတင်းတွေမှာထင်ရှားတဲ့မြို့လည်းဖြစ်ပါတယ်။ဒီမြို့မှာအစဉ်လာရအထည်ချုပ်လုပ်ငန်းတွေရှိခဲ့ပေမဲ့လွန်ခဲ့တဲ့အနှစ်20လောက်ကစလို့ကုန်ထုတ်လုပ်ငန်းတွေဟာလောအားကသက်သာတဲ့တရုတ်နိုင်ငံတွေစီရောက်သွားခဲ့တာပ
ါ။ Most of the most important fashion companies now are from Spain
like the big ones. ဈေးကွက်မှာလူတည်များတဲ့ Inditex Mango တို့လို fashion company အများစုကစပိန်နိုင်ငံကဖြစ်ပါတယ်။ဒါပေမဲ့2000ပြည့်နှစ်နောက်ပိုင်းဒီလိုလုပ်ငန်းကြီးတွေသာမကဘဲအလက်စားနဲ့အငယ်စားကုမ္ပဏီတွေလည်းဈေးပေါ်တဲ့တရုတ်ပြည်ကပဲဝယ်ယူလာကြပါတယ်
။စီတာမန်ဒစိတ်ကဈေးကွက်မှာလူသိများပြီး Equalada မြို့ကမိသားစုပိုင် fashion design company ကနေထုတ်တဲ့အထည်တွေဖြစ်ပါတယ်။အာစဒေတာကအထည်တွေအဝယ်လိုက်ပြီးစပိန်မှာလုပ်ငန်းတွေထိုးကြလာခြင်းမှာပဲ။မွန်ဆာရက်ကကုမ္ပဏီကိုဝယ်လိုက်ပြီးပြည်တွင်းမှာထုတ်လုပ်ဖို့စွန့်စွန့်စားစားဆုံးဖြတ်ခဲ့တာပါ
I really believe that the brands that
ပြည်တွင်းမှာထုတ်လုပ်မှုနဲ့နာမည်ကောင်းရှိတဲ့အမှတ်တံဆိပ်ဖြစ်တာကြောင့်အနာဂတ်မှာအောင်မြင်မယ်လို့ကျွန်မယုံကြည်ပါတယ်
။ရေရှည်တည်တံ့ဖို့လူ့သမားအခွင့်အရေးကာကွယ်ပေးဖို့နဲ့ပတ်ဝန်းကျင်ညီညွတ်မှုလျှော့ချဖို့တန်ဋိဌာန်အသစ်တွေဟာလည်းကုန်ထုတ်လုပ်ငန်းအတွက်စံနမူနာအသစ်တွေဖြစ်လာပါတယ်။အထက်ကျုပ်လုပ်ငန်းတွေအာရှဒေသကနေပြန်ရောက်လာတာဟာစပိန်အတွက်ရောအခြားဥရောပနိုင်ငံအနေအတွက်ပါအခွင့်အလမ်းအသစ်တွေဖြစ်လာနိုင်ပေမဲ့ဘူဝရရီယာချမှတ်သူတွေရဲ့ပံ့ပိုးမှုတွေလိုအပ်တယ်လို့ဘာစီလိုနာတက္ကသိုလ်ကစီးပွားရေးသမိုင်းပညာရှင်ဖယ်ရီပါစကွာကပြောပါတယ
်ရှင် necesitan políticas activas para que esto
လက်တွေဖြစ်လာဖို့ထိရောက်တဲ့ဘူဝရတွေလိုပါတယ်ဥရောပမှာကုန်ထုတ်လုပ်ငန်းတွေပြန်လည်ရှင်သန်လာအောင်စိတ်ဆန္ဒရှိဖို့လည်းလိုအပ်ပါတယ
်ဤဂူဝလာဒာမြို့ဟာကိုဗစ်ကာယောဂါကြောင့်ဥရောပမှာအစောဆုံးနှစ်နာဆုံးရှုံးမှုကြုံခဲ့ရတဲ့မြို့ဖြစ်ပါတယ်ဒါပေမဲ့လည်းအခုအခါအာရှဒေသကပြန်ရောက်လာနေတဲ့ကုန်ထုတ်လုပ်ငန်းတွေနဲ့အတူကိုဗစ်ကပ်ရောဂါကနေပထမဦးဆုံးပြန်လည်နှလန်းထူလာတဲ့ဒေသတစ်ခုဖြစ်လာဖို့မြို့ကန်တွေကမျှော်လင့်နေကြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပြောပြပေးကြတာပါ။မြန်မာနိုင်ငံကအထက်ချုပ်လုပ်ငန်းအကြောင်းနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာတင်ပြပေးဖို့ရှိပါတယ်။အခုတော့ဒီကူးစက်များကိုဗစ်ဟိုကိုရိုနာဗိုင်းရပ်စ်ပိုးအတွက်ဆေးသစ်တမျိုးထွက်နေတဲ့အကြောင်းကိုပြောပြပေးပါရစေ။ကိုဗစ်ရောဂါအခုဆက်ခံရတဲ့လူနာတွေကိုကုသရမှာအသုံးပြုဖို့အတွက်ဆေးသစ်နှမျိုးကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနေပြီးတော့ထောက်ခံချက်ပေးလိုက်ပါတယ်။ကိုဗစ်ကဆေးသစ်တွေတိုးလာတဲ့အထက်မှာနောက်ဆုံးတိုးလာတဲ့ဆေးသစ်နှမျိုးအကြောင်း WHO ရုံးချုပ်ရှိရာဂျန်နီဗာကနေ VOA သတင်းတောက် research line ပေးပို့ထားတာကိုတော့ကိုဇော်မိုးကျော်ကပြောပြပေးမှာပါ
။ Veracitinib ဆေးကိုကိုဗစ်လူနာတွေအတွက်တောက်ဆေးအဖြစ်အသုံးပြုဖို့ WHO ကထောက်ခံချက်ပေးလိုက်တာပါ။ဒီဆေးဟာကိုခံစွမ်းအားအလွန်အကျွံဖြစ်မလာအောင်ထိမ့်ချုပ်ရမှာအသုံးပြုတဲ့ဆေးအမျိုးအစားဖြစ်သလိုပြင်းထန်တဲ့အဆစ်အမြစ်ရောင်ရမ်းတဲ့ရောဂါတွေကိုကုသရမှာလည်းသုံးပါတယ်ဒီဆေးကိုအသုံးပြုတဲ့နေရာမှာရောင်ရမ်းနာကျင်မှုတွေအတွက်ပေးတဲ့ဆေးတစ်မျိုးဖြစ်တဲ့ corticosteroid ဆိုတဲ့ဆေးနဲ့တွဲဖက်ပေးသင့်တယ်လို့ WHO ကကြားကျင်ပညာရှင် Janet Dietz ကပြောဆိုပါတယ်ကိုဗစ်လူနာ2600ကို3ချိန်ခွဲစမ်းသပ်ကြည့်ရမှာVeracitinib ဆေးသုံးဆွဲသူတွေကြားမှာသေဆုံးမှုလျော့နေတာကိုတွေ့ရတယ်လို့လည်းပြောပါတယ်။သိပ်ပြီးယောဂလက္ခဏာမပြင်းထန်တဲ့ COVID လူနာတွေအတွက် Stofimib ခေါ် Monoclonal Antibody ပရိတ်ဇေဝဆေးကိုလူကချက်အရအသုံးပြုဖို့ကိုလည်း WHO ကထောက်ခံလိုက်ပါတယ်။
Conditional to those patients that are at the highest risk for complications
ယောဂဘောင်းစုံနဲ့အန္တရာယ်ရှိနိုင်တဲ့လူနာတွေအတွက်လူကချက်အရသုံးနိုင်ပါတယ်။ဒီထဲမှာအသက်အရွယ်ကြီးသူတွေ၊ကာကွယ်ဆေးထိုးမထားတဲ့သူတွေနဲ့ယောဂအခန်းရှိတဲ့သူတွေပါဝင်ပါတယ်။လူနာ1000ကျော်ကိုအောင်းအောင်းမြင်မြင်စမ်းသပ်နိုင်ခဲ့ပြီးမှအခုလိုထောက်ခံချက်ပေးရတာပါ။ဒီစမ်းသပ်မှုအရဆင်းရုံတင်ကုသရတဲ့အရေးအတွက်ရော့သွားတာကိုတွေ့ရပါတယ်
။ဒီပဋိဇီဝဆေးဟာလက်ရှိဖြစ်ပွားနေတဲ့ Omicron မျိုးကွဲသစ်အပေါ်ဘယ်လိုသက်ရောက်မှုရှိနိုင်သလဲဆိုတာကိုတော့လေ့လာနေဆဲပဲဖြစ်ပါတယ်။ Strofimab ဆေးဟာကနဦးစမ်းသပ်မှုအရကိုဗစ်မျိုးကွဲသစ်ကူးစက်ခံရသူတွေကိုကုသရမှာထိရောက်မှုရှိခဲ့ပေမဲ့လုံးဝအပြောင်းအလဲဖြစ်နိုင်လောက်တဲ့အထီးတော့မဟုတ်သေးဘူးလို့ WHO ကျွမ်းကျင်ပညာရှင် Dietz ကပြောဆိုပါတယ်
I think we have multiple therapeutic options right now for COVID-19 and more are
အခုခါကိုဗစ်ရောဂါကုသနိုင်တဲ့နည်းတွေအတော်များများရှိနေပြီလို့ထင်ပါတယ်နောက်ထပ်လည်းပေါ်လာအောင်မှာပါဒါပေမဲ့အချို့ virus spore တွေဟာမျိုးဗီဇပြောင်းလဲနေပြီးတချို့ဆေးတွေကိုခံနိုင်ရရှိလာတတ်ပါတယ် SARS-CoV-2 အုပ်စုမှာလည်းအတူတူပါပဲဒီလိုဖြစ်လာတဲ့ဆိုရင်လည်းဖြစ်လာမယ့်အခွင့်အလမ်းနှဲပါအောင်လို့လုပ်ဖို့ပဲကြိုးစားရမှာပါ
COVID ရောဂါအတွက်နောက်ထပ်ကုထုံးသစ်တွေပေါ်လာဖို့ခံမှန်းထားတဲ့ WHO ကတော့လိုအပ်တဲ့ဆေးဝါးတွေကိုအဖွဲ့ဝင်နိုင်ငံတိုင်းတသက်သာသာနဲ့လုံလုံလောက်လောက်ရရှိအောင်ကြိုးပမ်းနေပါတယ် WHO အနေနဲ့ဆေးဝါးထုတ်လုပ်တဲ့ကုမ္ပဏီတွေနဲ့ညှိနှိုင်းဆွေးနွေးမှုတွေပြုလုပ်နေပြီးဝင်ငွေအလဲအလတ်နဲ့ဝင်ငွေနှဲနိုင်ငံတွေမှာလူတွေရဲ့အသက်တွေကိုကယ်တင်နိုင်မဲ့ဆေးဝါးမျိုးတွေကိုတသက်သာသာနဲ့ရောင်းချပေးဖို့ညှိနှိုင်းဆောင်ရွက်မှုတွေပြုလုပ်နေပါတယ်လို့လဲ WHO ကျန်းမာရေးအဖွဲ့ကြီးရဲ့တာဝန်ရှိသူတူဖြစ်တဲ့ Janet Dish ကပြောဆိုခဲ့ပါတယ
်။အားထားရတဲ့ COVID ဆေးသစ်နှမျိုးကြောင့်ကိုဇော်မိုးကျော်ကပြောပြပေးခဲ့တာပါ။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။အမေရိကန်ပြည်ထောင်စုမှာ20ဇန်နဝါရီလရဲ့တတိယတနင်္လာနေ့ကိုမ မတ်တင်လူသာကင်းဂျူနီယာအထိတ်အမှတ်နေ့ဖြစ်ဂုဏ်ပြုကျင်းပကြပါရယ်ကွယ်လွန်သူဒေါက်တာမတ်တင်လူသာကင်းဂျူနီယာဟာအမေရိကန်ပြည်ထောင်စုတွင်နိုင်ငံသားအခွင့်အရေးတန်းတူညီမျှရဖို့ဦးဆောင်လှုပ်ရှားခဲ့သူတဦးဖြစ်သလိုအလဘားမားပြည်နယ်အဘက်ပတစ်နှစ်ချင်းခရိယန်ဘာသာရေးဆရာတဦးလည်းဖြစ်ပါရယ်2022ခုနှစ်ဇန်နဝါရီလ15ရက်နေ့ရတော့ဒေါက်တာမတ်တင်လူသာကင်းအသက်63နှစ်မြောက်မွေးနေ့လည်းဖြစ်ပါရယ်အမေရိကန်ပြည်နယ်တချို့ဟာလူမဲတွေအပေါ်အကြမ်းဖက်မှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့တဲ့အချိန်မှာလူမျိုးရေးခွဲခြားမှုတွေကိုအကြမ်းမဖက်တဲ့နည်းနဲ့တိုက်ဖျက်ဖို့မာတင်လူသက်ကင်းကဦးဆောင်ခဲ့တာပါ။ငြိမ်းချမ်းစွာဆန္ဒပြတဲ့နေရာမှာလူသိများထင်ရှားလှတဲ့အိန္ဒိယနိုင်ငံသားမဟာတမဂန္ဒီကိုဒေါက်တာကင်းကအထူးလေးစားအားကျခဲ့တာဖြစ်ပါတယ်။မာတင်လူသက်ကင်းဦးဆောင်တဲ့လူထုတပိတ်ပွဲတွေ၊ထိုင်တပိတ်တွေငြိမ်းချမ်းစွာခြိတက်ဆန္ဒပြပွဲတွေနဲ့အကြမ်းမဖက်တဲ့နှီးနဲ့အာခံတော်လှန်တဲ့နှီးတွေမှာလည်းလက်ညွန်ချက်6ခုနဲ့ဥဆောင်ခဲ့ပါဗျ။အဲ့ဒီလက်ညွန်ချက်တွေကိုလည်းလွတ်လပ်ရေးစီတို့ခြေလှမ်းများလို့အထိပ္ပယ်ရတဲ့ Strike Toward Freedom ဆိုတဲ့စာအုပ်မှာဖော်ပြထားတာပါ။အကြမ်းမဖက်တဲ့ပထမဆုံးခြေလှမ်းဟာရဲရင်တဲ့လူတွေအတွက်ဖြစ်ပြီးစိုးသွမ်းရက်စက်မှုကိုအာခံလိုက်တာဖြစ်ပါတယ်။ဒုတိယအချက်ကတော့အကြမ်းမဖက်တဲ့နှီးဆိုတာဟာခင်မင်ရင်းနှီးမှုနဲ့နားလည်စာနာမှုတွေစောင့်ကြည့်ပေးသလိုပြန်လည်ပေါင်းစည်းမှုတွေဖြစ်ပေါ်စေတယ်လို့ဆိုထားပါဗျ။အကြမ်းမဖက်တဲ့နှီးဟာမတရားမှုတွေကိုအနိုင်ယူနိုင်ပါတယ်။ဒါရင်မကပဲမကောင်းမှုကျူးလွန်သူတွေကိုကိုယ်တိုင်လည်းမကောင်းမှုရဲ့သားကောင်ဖြစ်ကြတယ်ဆိုပြီးနံပါတ်3အချက်အဖြစ်ဖော်ပြထားပါဗျ။နံပါတ်4ကတော့ဆင်းရဲဒုက္ခတွေခံစားရတဲ့ဝေဒနာကြောင့်အပြောင်းအလဲတွေကိုသင်ခန်းစာရစေနိုင်တယ်လို့ဆိုပါဗျ။ဒုက္ခဝေဒနာတွေကိုလက်တော့မပြန်ဘဲခံယူတတ်ဖို့ဒုက္ခဝေဒနာတွေကနေရတဲ့သင်ခန်းစာဟာအပြောင်းအလဲတွေဖန်တီးပြစ်နိုင်တဲ့အခွင့်အလန်းတွေရှိတယ်လို့ဆိုပါတယ်။နံပါတ်5မြောက်လမ်းညွှန်ချက်ကတော့အမုန်းတရားနေရာမှာချက်ချင်းမြတ်တာနဲ့အစားထိုးဖို့ဖြစ်ပါတယ်။အကြမ်းမဖက်တဲ့နှီးနဲ့ရပ်တည်နေတဲ့မာတင်လူသက်ကင်းရဲ့နံပါတ်6ခုမြောက်လမ်းညွှန်ချက်ကတော့တရားမျှတမှုဘက်ကရပ်တည်ဖို့ပြောထားပါတယ်။တတ္တလောကကြီးဟာရှည်လျားလာတဲ့ဆိုပေမဲ့အမှန်တရားဘက်သာအာသာနေတာကြောင့်တရားမျှတမှုဘက်ကအနိုင်ရပါလိမ့်မယ်လို့သူမကွယ်လွန်မီတပတ်အလိုအပ်ပဲမစ္စတာကင်းကပြောဆိုခဲ့ပါဗျ။မာတင်လူသက်ကင်းဂျူနီယာရဲ့ပြည်သူလှုပ်ရှားမှုတွေအောင်မြင်မှုအကြီးအကျယ်ရခဲ့တာကတော့1964ခုနှစ်ကပါ။အများပြည်သူပိုင်နေရာတွေမှာလူပြူလူမဲခွဲခြားသတ်မှတ်ချက်တွေကိုပြည်သူအခွင့်အရေးဥပဒေနဲ့ပယ်ဖျက်ခဲ့သလိုအလုတ်အကင်ခန့်ထားတဲ့နေရာမှာလည်းလူမျိုးဘာသာနဲ့မွေးဖွားရာတိုင်းပြည်အပေါ်မူတည်ပြီးခွဲခြားထားတာတွေကိုပယ်ဖျက်နိုင်ခဲ့ပါတယ်။1968ခုနှစ်အေပရီလ4ရက်နေ့ဟာအသက်39နှစ်အရွယ်မှာဒေါက်တာကင်းတနတ်နဲ့လှုပ်ကြံတက်ဖြတ်ခံခဲ့ရပေမဲ့သူ့သမိုင်းကတော့ဆက်ပြီးရှင်သန်နေပါတယ်။ဆယ်စုနှစ်တခုအတွင်းမှာပဲအသာအယောင်ခွဲခြားမှုဥပဒေတွေပယ်ဖျက်ခဲ့သလိုဒီကနေ့မှာတော့ခွဲခြားဆက်ဆံမှုဆိုတာဟာပြစ်ဒဏ်ကျခံနိုင်ရတဲ့တရားဝင်ပြစ်မှုတွေဖြစ်နေပါပြီ။လူသားတယောက်ရဲ့ရည်တည်မှုဆိုတာဟာတက်တောင်တက်တာနဲ့စိတ်အေးလက်အေးနေထိုင်နိုင်တဲ့အချိန်ကိုကြည့်ပြီးတိုင်းတာရထက်စိန်ခေါ်မှုတွေနဲ့အငင်းပွားစရာတွေဖြစ်လာတဲ့အခါဘယ်ဘက်မှာရည်တည်နေသလဲဆိုတဲ့အပေါ်ကြည့်ပြီးတိုင်းတာရမယ်လို့ဒေါက်တာကင်းကပြောဆိုခဲ့ပါတယ်။သူပြောခဲ့တဲ့စကားအတိုင်းဒေါက်တာမာတင်လူသက်ကင်းရဲ့ဘဝကိုပြန်ပြောင်းအောင်မေ့မိမယ်ဆိုရင်တော့သူဘယ်ဘက်ကရည်တည်ခဲ့သလဲဆိုတာအထင်အရှားတွေ့မြင်နိုင်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုတော်တော်ရှင်တွေကြားခဲ့ရတာကတော့အမေရိကန်ဆိုရရဲ့အဘောသားဖြစ်ပြီး VO ရဲ့အဘောမဟုတ်ကြောင်းအသိပေးပါရစေရှင
်။ VO အမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့
VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA American Than တနင်္လာနေ့မနက်ပိုင်းအစီအစဉ်တွေကို line limit 32 kHz 9335လိုင်းနိုမီတာ49 kHz 6.53 ညတို့ကနေထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ပထမဆုံးတော့လက်ရှိမြန်မာအထက်ချုပ်လုပ်ငန်းအခြေအနေကိုတင်ပြပေးမယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းနောက်ကမ္ဘာနိုင်ငံများနဲ့ mobile phone တွေအကြောင်းကိုတင်ပြထားတဲ့သတင်းတွေတဲ့ကတုတ္တအစီအစဉ်မြန်မာပြည်ကပေးစာကဏ္ဍနဲ့ဘေကျင်းကအိုလံပစ်ပွဲတော်ကိုစောစောရောက်လာတဲ့သတင်းသမားတွေကိုစရုပ်စားတော်ဇက်တွေနဲ့ဧည့်ခံနေတာအပါအဝင်ထူးခြားဆန်းပြားသတင်းတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့အပတ်စဉ်ကိုပြည်သွေးနိုင်တင်ပြပေးနေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်အလဲရောက်ပါပြီ။ဒီတစ်ပတ်တော့အသက်ငင်းနေတဲ့မြမအထက်ချုပ်လုပ်ငန်းရဲ့လက်ရှိအခြေအနေအကြောင်းဆွေးနွေးတင်ပြထားပါတယ်။မအင်ဂျင်နိုင်ကကူညီတင်ဆက်ပေးမှာပါ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေအသက်ငင်နေတဲ့မြန်မာအထည်ချုပ်လုပ်ငန်းရဲ့လက်ရှိအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါစစ်တပ်ကအာဏာသိမ်းမှုကြောင့်အသက်ငင်နေပြီဖြစ်တဲ့မြန်မာအထည်ချုပ်လုပ်ငန်းလို့ခေါင်းစဉ်ပေးကာစင်ကာပူအခြေစိုက် CNA သတင်းဌာနက2021ခုနှစ်ဇူလိုင်လ9ရက်နေ့ကဖော်ပြပါတယ်ကိုဗစ် -19 ကပ်ရောဂါရဲ့အကျိုးဆက်ကြောင့်အထည်ချုပ်လုပ်ငန်းတွေရုန်းကန်နေရချိန်မှာစစ်တပ်ကအာဏာသိမ်းခဲ့တာကြောင့်ပိုပြီးအခြေအနေတွေဆိုးရွားကာမြန်မာအထည်ချုပ်လုပ်ငန်းတွေရဲ့အနာဂတ်ဟာချိန်ကျောက်ခံနေရပြီးဥမော့လာတဲ့အထည်ချုပ်လုပ်ငန်းရဲ့ပြည်ပဖို့ကိုကဏ္ဍဟာအရှင်ရော့ကျသွားပြီးပျက်စီးသွားနိုင်တဲ့အခြေဆက်ရောက်နေပြီလို့လည်းဖော်ပြထားပါတယ်။ဟုတ်ပါတယ်။အလုတ်ကင်များစွာဖန်တီးပေးနိုင်ပြီးပြည်ပဖို့ကတန်ဖိုးရဲ့သုံးပုံတစ်ပုံဝင်ငွေရရှိတဲ့အလားအလာကောင်းတဲ့မြန်မာအထည်ချုပ်လုပ်ငန်းဟာအခုချိန်မှာတော့ခက်ခဲဆိုးရွားတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရပါပြီ။ကိုဗစ်ကရောဂါကြောင့်အမှားစာတွေကြာဆင်းစက်ယုံတွေပိတ်သိမ်းအလုပ်သမားတွေလျှော့ရှစတဲ့အခက်အခဲတွေကိုကြော်လွှားဖို့ကြိုးစားနေချိန်မှာကြီးမားတဲ့အကြက်တဲနဲ့ထပ်မံရင်ဆိုင်ရပြန်ပါတယ်။အဲ့ဒါကတော့စစ်တပ်ကအာဏာသိမ်းခဲ့တဲ့အတွက်ဖြစ်ပေါ်လာတဲ့နိုင်ငံရေးမတည်ငြိမ်မှုပါပဲ။အကျိုးဆက်ကတော့ဆွီဒင်နိုင်ငံက H&M စပိန်နိုင်ငံက Inditex ဗြိတိန်က Primark တို့ပါဝင်ကဘာကျော်အဝတ်အထည်လုပ်ငန်းကြီး20ကျော်ဟာမြန်မာနိုင်ငံမှာလုပ်ငန်းမအပ်နှံတော့ဘူးဆုံးပြခဲ့ကြပါတယ်။ဒါအပြင်အထည်ကျုပ်ဆက်ယုံ200ခန့်ပိတ်သိမ်းခဲ့ရပြီးလူပေါင်း300ခွဲကျော်2000နီးပါးအထိအလုပ်လက်မဲ့ဖြစ်ခဲ့ရတယ်လို့အလုပ်သမားရေးဆောင်ရွက်နေတဲ့အလုပ်သမားခေါင်းဆောင်တဦးထံကသိရပါတယ်
။ဒါအပြင်ရိုက်တာသတင်းဌာနကလည်းအလုပ်အကန့်ရောမျှော်လင့်ချက်ပါကင်းမဲ့လာတဲ့မြမအထည်ချုပ်လုပ်ငန်းအကျက်တဲဆိုတဲ့ဆောင်းပါးမှာမြမအထည်ချုပ်လုပ်ငန်းရဲ့ပြင်ပတင်ပို့ကုန်ဟာ2011ခုနှစ်မှာ American Dollar 1 Billion အောက်ရှိရာက 2018-2019 ဘဏ္ဍာနှစ်မှာ 6.5 Billion အထိတိုးတက်လာတယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့အချက်လက်တွေကိုကိုးကားဖော်ပြပြီးကိုဗစ်ကပ်ရောဂါရဲ့ရိုက်ခတ်မှုကြောင့်မြမအထည်ချုပ်လုပ်ငန်းဟာနှေးကွေးကျဆင်းကာအလုပ်သမားတွေတောင်းနေချီအလုပ်အကန့်ဆုံးရှုံးခဲ့ရတယ်။စစ်တပ်ကအာဏာသိမ်းလိုက်ချိန်မှာတော့အလုပ်သမားတွေဟာလမ်းမပေါ်ထွက်ဆန္ဒပြကြရမှာပါဝင်ကြတာ။ဗန်လုပ်ငန်းတွေပုံမှန်မလဲပတ်နိုင်တော့တာတွေဟာကုန်စည်တွေပြပတင်ပို့နိုင်ဖို့အခက်အခဲဖြစ်ရတယ်လို့2021ခုနှစ်ဧပြီလ10ရက်နေ့ကရေးသားထားပါတယ်2018 2019 2020ပြည့်နှစ်တွေမှာမြမအထည်ချုပ်လုပ်ငန်းတိုးတက်ခဲ့ရတာကတော့အရက်သားတွေဥဆောင်တဲ့ဒီမိုကရေစီအစိုးရတက်လာတာကြောင့် American ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကစီးပွားရေးပိတ်ဆို့မှုတွေရုပ်သိမ်းပေးခဲ့တယ်ဥရောပသမဂ္ဂ EU ကပေးတဲ့ GSP လို့ခေါ်တဲ့အခွန်တက်တာခွင့်ကုန်သွယ်ရေးအထူးအခွင့်အရေးတွေရရှိခဲ့တယ် GSP အခွင့်အရေးရဖို့အတွက်မြန်မာနိုင်ငံကတင်ပို့တဲ့အဝစ် territory ပေါ်မှာအခွန်တက်တာခွင့်အခွန်ကင်းလုပ်ခွင့်တွေရတဲ့အတွက်အထည်ချုပ်လုပ်ငန်းကြီးတွေဟာမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံလုပ်ကိုင်လာကြတာကြောင့်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလည်းတိုးတက်ခဲ့ပါတယ်။အထည်ချုပ်လုပ်ငန်းတွေဟာလုပ်သားအင်အားအခြေပြုဖြစ်တာကြောင့်အလုပ်ကိုင်အခွင့်အလမ်းအများပြားရရှိခဲ့ပါတယ်။ အလုတ်သမား9သိန်းကျော်အထိအလုတ်အကန်ရရှိခဲ့တာကြောင့်အခြေခံလူဒန်းစားတွေဝင်ငွေရရှိခဲ့ပြီးနိုင်ငံရဲ့စည်ရဲမွေးတည်မှုကိုရှော့ချနိုင်ခဲ့တာတွေ့ရမှာပါဒါပေမဲ့အလားအလာကောင်းနေတဲ့အထည်ချုပ်လုပ်ငန်းတွေရဲ့အခြေအနေဟာ2022ခုနှစ်ဖေဖော်ဝါရီလ1ရက်နောက်ပိုင်းမှာတော့ရုတ်ချီးပြောင်းလဲသွားခဲ့ရပါတယ်အထည်ချုပ်လုပ်ငန်းတွေရဲ့လက်ရှိအနေအထားနဲ့ပတ်သက်ပြီးတော့အလုတ်သမားခွင့်ရေးတွေဆောင်ရွက်နေတဲ့အလုတ်သမားသမဂ္ဂခေါင်းဆောင်တဦးကအခုလိုပြောပါတယ
်မြန်မာအထည်ချုပ်လုပ်ငန်း2019-20ဘဏ္ဍာရေးနှစ်ပုဂ္ဂိုလ်အနေနဲ့အမေရိကန်ဒေါ်လာတန်ပေါင်း 4,800 ကျော်ဒီတသမ 8 ဘီလီယံလောက်ရရှိခဲ့တယ်နိုင်ငံပုဂ္ဂိုလ်လုပ်ငန်းမှာဆိုရင်တဘာဝတက္ကသိုလ်ရရှိတဲ့ဝင်ငွေကိုကျော်လွန်လာပြီးတိုင်းပြည်ရဲ့အဓိကအားထားတဲ့ပုဂ္ဂိုလ်ဖြစ်လာတယ်။ဒီလုပ်ငန်းရဲ့အလုပ်သမားအင်အားကလည်း9သိန်းကျော်ဖြစ်လာတယ်။2024ခုနှစ်အရောက်မှာဒီလုပ်ငန်းရဲ့နိုင်ငံခြားပို့ဝန်ကအမေရိကန်ဒေါ်လာတန်ပေါင်း 1,000 ကျော် 10 ဘီလီယံကျော်ရရှိဖို့မျှော်မှန်းထားကြပြီးအလုပ်သမားဥယျာဉ်ကလည်းတသန်းခွဲလောက်ဖြစ်လာဖို့ရှိတယ်။အထည်ချုပ်လုပ်ငန်းဟာအလုပ်ကိုင်များစွာဖန်တီးပြီးတယ်။ဒါပေမဲ့2029နှစ်မှာဖြစ်လာတဲ့ COVID-19 ကမ္ဘာလုံးဆိုင်ရာကပ်ရောဂါကြောင့်ဒီလုပ်ငန်းတွေချိနဲ့သွားတယ်။အမှားစားတွေကျဆင်းသွားတယ်ဒီ COVID-19 အကြက်တဲကဘာတဝါရင်ဆိုင်ရတဲ့အကြက်တဲဖြစ်တယ်ဒါပေမဲ့ဒီအကြက်တဲဟာကာလာတို့ဖြစ်တယ်ပြန်ပြီးယုံထနိုင်တယ်ဒီနေ့အထည်ချုပ်လုပ်ငန်းမှာအဓိကရင်ဆိုင်နေရတဲ့ပြဿနာကဒါမဟုတ်ဘူးအားလုံးသိကြတဲ့အတိုင်းပဲ2020ခုနှစ်ဖေဖော်ဝါရီလမှာဖြစ်ခဲ့တဲ့အာဏာသိမ်းမှုနဲ့ဆက်ဆက်ပြီးဖြစ်လာတဲ့နိုင်ငံရေးအကြက်တဲဟာအထည်ချုပ်လုပ်ငန်းရဲ့အဓိကစိတ်ကွန်မှုဖြစ်လာတယ
်မြန်မာအထည်ချုပ်လုပ်ငန်းဟာအလားအလာကောင်းတဲ့လုပ်ငန်းတစ်ခုပါအထည်ချုပ်လုပ်ငန်းကြီးရဲ့ထုတ်လုပ်မှုကွင်းဆက်supply chain လို့ခေါ်တဲ့ဝါကွန်းကနေချီမြင်ထုတ်တာချီမြင်ကိုရက်ကန်းရက်စေစုပန်းရိုက်တာကနေအထည်ချုပ်ထုတ်ပိုးပြီးတင်ပေါ်ပေါ်တင်ပို့တဲ့အထိလုပ်ငန်းစဉ်တွေမှာတိုးချဲ့လုပ်နိုင်တဲ့စွမ်းဆောင်ရည်တွေလည်းရှိနေပါတယ်။ဒါအပြင်ဒေတာတွင်တရုတ်နိုင်ငံမှာအလုပ်သမားကားတွေ3ဆလောက်မြင့်တက်သွားတာဗီယက်နမ်နိုင်ငံမှာကိုဗစ်ကြောင့်အထည်ချုပ်ဆက်ယုံတွေကာလရှည်ပိတ်လိုက်ရတာတွေဟာမြန်မာအထည်ချုပ်လုပ်ငန်းတွေအတွက်တကယ့်အခွင့်အလမ်းကောင်းတွေပါ။ဒါပေမဲ့အခုလိုပေါ်ပေါက်လာတဲ့အခွင့်အလမ်းကောင်းတွေကိုရယူနိုင်ဖို့အသုံးချနိုင်ဖို့ဆိုတာလောလောဆယ်မှာတော့ဘယ်လိုမှဖြစ်နိုင်ခြင်းမရှိဘူးလို့ပဲဆိုရမှာပါ။ဘာကြောင့်လဲဆိုတော့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပြည်တွင်းကနေရင်းနှီးမြှုပ်နှံမှုတွေထွက်ခွာသွားကြတယ်။အထည်ကျုပ်ဆက်ရုံတွေပိတ်သိမ်းအလုပ်သမားတွေလျှော့ချကြတယ်။တည်ငြိမ်အေးချမ်းမှုလည်းမရှိတော့တဲ့အပြင်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကလည်းမြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးအတွက်စစ်ကောင်စီကိုဖိအားပေးတဲ့အနေနဲ့စီးပွားရေးရပိတ်ဆို့ရေးယူဒဏ်ခတ်တာတွေလှုပ်လာကြလို့ပါပဲ။ဒါကြောင့်မို့အထည်ချုပ်လုပ်ငန်းတွေဆက်လက်ရပ်တည်ဖို့ခက်ခဲကအလုပ်လက်မဲ့ဥယျာဉ်ဟာလည်းဆက်လက်တိုးပွားလာစရာရှိနေပါတယ်ခင်ဗျာ
view american တန်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်နေပေးနေတာပါအခုတော့မြန်မာပြည်ကပေးစာများခန္ဓာလှည့်ရောက်ပါပြီမအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါတယ
်ဘေးအနေနဲ့ကင်းရှင်းပြောမင်္ဂလာရှိနေဖြစ်ပါစေတော်ရရှိပါရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေ VOE Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်အခုအရင်ဦးဆုံးတော်ရရှိတယောက်ရဲ့မှတ်ချက်တူတူလေးနဲ့စာချင်ပါတယ် Good morning VOE မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေပြည်သူကာကွယ်ရေးတပ်များလည်းဘေးအန္တရာယ်ကင်းရှင်းကြပါစေလို့ရည်လာပါတယ်။နောက်ထပ်သောရရှင်တစ်ယောက်ကတော့ VOE ကိုဒုတိယကြိမ်အီးမေးလ်ကနေစာရေးခွင့်ပြုပါတယ်။ VOE ရဲ့အစီအစဉ်ထုတ်လွှင့်မှုတွေသာမကအစီအစဉ်တင်ဆက်ပေးနေတဲ့သူတွေရဲ့အမှားခံပြည့်တယ်လို့ကျွန်တော်ကိုမှတ်ယူပေးပါ။လေးလိုင်းကတကယ်လို့မပြောင်းချပေးခဲ့ရင်လည်းအခါအခွင့်တင်အီးမေးလ်ကနေခက်တူတူလေးပြောင်းချပေးဖို့တောင်းဆိုချင်ပါတယ်။ဒီတော့ရရှင်ကတော့ VOE အစီအစဉ်တွေကိုလည်းအားပေးတယ်လို့ VOE အစီအစဉ်တင်ဆက်သူတွေကိုလည်းအားပေးပါတယ်လို့အခုလိုရေးလာပါတယ်
။မင်္ဂလာပါ VOE ဖွဲ့သူဖွဲ့သားများခင်ဗျာ။ပထမအဦးဆုံးအီးမေးလ်ကနေဖိပို့ခဲ့တဲ့ကျွန်တော်စာလေးကိုပြန်ချပေးခဲ့တဲ့မဟိတနာကျော်နဲ့စာဖတ်ပြပေးတဲ့ကိုညံဝင်းအောင်ကိုလည်းကျေးဇူးအရမ်းတင်ပါတယ်။ပျော်လဲပျော်မိပါတယ်။အမှန်ဆိုကျွန်တော်ကအီးမေးလ်ပို့ပြီးတော့ရောက်ပါမလားတွေ့ပါမလားဆိုပြီးတော့စိုးရင်ခဲ့မိပါတယ်။ ပြီးတော့အီးမေးလ်ကနေများပြန်စာပို့လာမလားဆိုပြီးခဏခဏဝင်ကြည့်နေကြတာပါတရက်စီစဉ်မှာမတ်စုမြတ်မောင်ပါဝင်တင်ဆက်ပေးနေတာကိုတွေ့ရတော့ကျေးဇူးတင်ပါတယ်ခင်ဗျအားပေးနေပါတယ်လို့လည်းပြောပေးပါအစီအစဉ်တင်ဆက်သူသတင်းတောက်များအက်ဒီတာများအသံပိုင်းဆိုင်ရာနဲ့ရုပ်သံပိုင်းဆိုင်ရာအင်ဂျင်နီယာများကိုလည်းအားပေးပြီးတော့ကျေးဇူးတင်ပါတယ်ခင်ဗျကျွန်တော်အနေနဲ့စာရေးတဲ့အခါမှာနိုင်ငံရေးစီးပွားရေးနဲ့တခြားသောအကြောင်းအရာတွေကိုမရေးဘဲအစီအစဉ်တင်ဆက်သူတွေကိုသာအဓိကထားရေးပါတယ်။တခြားအကြောင်းအရာတွေကတခြားသူတွေလည်းရေးနေကြလို့ထပ်မရေးတော့တာပါ။မြန်မာပြည်သူပြည်သားများအားလုံးအတွက်အခုချိန်မှာနိုင်ငံရေးကအရေးကြီးသလိုစိတ်ပိုင်းဆိုင်ရာဖြေဖြောင်းဖို့အတွက်ဖြောပြေးရေးစီစဉ်နေလဲတင်ဆက်ပေးစီခြင်းပါတယ်။မရေးသနာကြောင့်တင်ဆက်တဲ့တက်တန်ရောင်သတင်းများကိုလည်းသဘောကျပါတယ်။အစီအစဉ်တင်ဆက်တာကတနာယီဆိုတော့နားထောင်ကြည့်ရှုရတာအချိန်နည်းနေသလိုပါပဲအချိန်ထပ်တိုးထုတ်လွှင့်ပေးစေချင်ပါတယ် live လည်းနာကိုပြောရအောင်နော် replay မဟုတ်ပါဘူး viewer ဖွဲ့သူဖွဲ့သားများနဲ့မိသားစုများအားလုံးစိတ်ကြမ်းမာကိုကြမ်းမာပါစေခင်ဗျာ
အေယာရီကကိုအောင်မျိုးဖြစ်ပါတယ်ဟုတ်ကဲ့ပါအချိန်ထပ်တိုးပြီးတော့လွှင့်စေချင်ပါတယ်လို့ပြောနေပါရဲ့နော်လောလောဆယ်ကျွန်မတို့ကဒီနေ့ကို radio ထုတ်လွှင့်မှု2ချိန်ပြီးတော့ရုပ်မြင်သံကြားထုတ်လွှင့်မှုတစ်ချိန်လွှင့်နေတဲ့အပြင်မြစည်းမရုပ်သံမှာလည်းကျမတို့ရဲ့အစီအစဉ်15မိနစ်တက်တက်လွှင့်တာရှိပါသေးတယ်။အားလေးကိုလည်းနားထောင်မှုပြောချင်ပါသေးတယ်။အစီအစဉ်တကူအခုလိုအားပေးတဲ့အတွက်လည်းကျေးဇူးတင်ကြောင်းအေယာရီကကိုအောင်မျိုးကိုပြောချင်ပါသေးတယ်နော်။ခုဆက်ပြီးတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့သတင်းတင်ပြမှုတွေအောက်မှာရေးလာတဲ့သတင်းရှင်တွေရဲ့မှတ်ချက်တချို့ကိုပြောပြပေးကြပါမယ်ရှင်။မြန်မာနိုင်ငံကယားပြည်နယ်လွိုင်ကော်မြို့မှာဖြစ်နေတဲ့စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေနဲ့ပတ်သက်စစ်ကောင်စီဘက်ကလေရင်နဲ့ထိုးစစ်ဆင်မှုတွေကြောင့်မြို့ပေါ်မှာဒေသခံပြည်သူတွေမရှိသလောက်အိုးအိမ်ဆုံးခွာပြေးနေရတဲ့သတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တချို့ရဲ့မှတ်ချက်တွေဖြစ်ပါသေးတယ်။မတတဲ့အေးဆိုတဲ့သရရှင်ကကရားပြည်သူတွေဘေးကင်းကြပါစေလို့ဆုလာပါတယ်။ကိုတင်ထွန်းွယ်ကတော့
စစ်အာဏာရှင်ကြာဆုံးသွားရင်တော့တိုင်းပြည်ကအေးချမ်းသွားမယ်။စစ်အာဏာရှင်ရှိနေတဲ့ဆိုရင်တိုင်းပြည်ကဗမာနေနေမအေးချမ်းပါဘူး
။မင်းသိန်းဆိုတဲ့သရရှင်ကတော့စစ်ကောင်စီစစ်ဆင်နေတဲ့ပုံက PDF နဲ့ထိတိုက်မတွေ့ပဲနဲ့ PDF နဲ့တိုက်ပွဲဖြစ်နေတဲ့နေရာကအရက်သားတွေကိုပြစ်မှတ်ထားနေတဲ့ပုံပါပဲ။ PDF တွေကိုလက်မခံမကူညီအောင်လို့ပါရန်ကုန်မှာတော့ကဆိုရင်လည်းဘာမှမဆိုင်နဲ့ရထားတဲ့ကားတွေဖျက်ဆီးပစ်ပါလေစစ်သားပြတဲ့သူတွေနဲ့ရက်ွက်ဒေသခံတွေကိုရန်တိုက်ပေးနေကြပါတယ်မင်းသိန်းဆိုတဲ့သရရှင်ရေးလာတဲ့မှတ်ချက်ဖြစ်ပါလေရှင်ကျော်အောင်ကျော်ဆိုတဲ့သရရှင်ကတော့
လိုက်ကောဆိုတာကရားပြည်နယ်ရဲ့မြို့တော်နော်အခုပြည်တွင်းစစ်ဖြစ်နေပါပြီချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာလည်းပြည်တွင်းစစ်ဖြစ်နေပါပြီစကိုင်းမကွေနေရာစုံမှာပြည်သူပြည်တိုက်သူတိုက်နေရေးကြီးတဲ့အချိန်ရောက်လာပါပြီအခုရန်ကုန်မန္တလေးနေပြည်တော်ကိုလာပိုင်းတွင်စစ်ကြီးကူးဆက်လာပါတော့မယ်ကြိုတင်ပြင်ဆင်ထားဖို့တတိပေးတာပါလေချောင်းရံကလည်းရှိပါသေးတယ
်ဟုတ်ကဲ့ဒီမှာဒီသောရရှင်ရေးထားတဲ့မှတ်ချက်ရောနောက်ပြီးတော့တခြားသောရရှင်တွေရေးထားတဲ့မှတ်ချက်တွေကိုဖတ်ရတာအထူးစိတ်မကောင်းစရာပါအခုပြောသွားတဲ့သရရှင်ရဲ့မှတ်ချက်မှာဆိုရင်ဒါကတော့တိုင်းသားဒေသတွေကစစ်ကောင်စီထိုးစစ်တွေကြောင့်ဒေသခံရဲသားပြည်သူတွေမြို့ကြီးတွေကပါအိုးအိမ်ပြပြထွက်ပြေးနေရတဲ့အခြေအနေကိုကြည့်ပြီးတော့တခြားဒေသတွေကပြည်သူတွေလည်းစိုးရင်ထိတ်လန့်နေကြတယ်ဆိုတာအခုမှတ်ချက်မှာတွေ့မြင်နိုင်ပါတယ်နော်ဝင်းဝင်းဆိုတဲ့သရရှင်ကတော့အမေစုလက်ထက်ကဖွံ့ဖြိုးတိုးတက်မှုတွေအများဆုံးဖြစ်ပေါ်အောင်လို့ဦးစားပေးဆောင်ရွက်ထားတာဖြစ်ပါတယ်အခုတော့ပျက်စီးကုန်ပါပြီငါးနှစ်တာကာလအကောင်းဆုံးဆောင်ရွက်သမျှတွေလာပိုင်းလေးနဲ့ပြတ်သုံးသွားပါပြီလို့ရေးလာပါတယ်စိန်နာကိုဆိုတဲ့သရရှင်ကတော့
ဟိုတလောကတည်င်းနေကြားမိပါရဲ့မအားလာစစ်တပ်ကချင်းပြည်နယ်ကိုပြာပုံဖြစ်အောင်လှုပ်ပစ်မတဲ့အခုတော့ကြားပြည်နယ်ကိုလက်နက်ကင်ချင်းမတိုက်ဖဲလူနေမြို့ရာတွေကိုမိတိုက်ပြီးပြာပုံလှုပ်ဖို့စီမံကိန်းချပြန်ပြီးထင်ပါရဲ့ဗျာ
မဇ္ဇာဆိုတဲ့သရရှင်ကလည်းစစ်ဘေးမပြေးဘူးတဲ့သူတွေဒီထက်မှရေးထားတဲ့ comment တွေကိုမြင်ရတာတော်တော်ကိုစိတ်မကောင်းဖြစ်ရပါလေတဲ့စစ်မဖြစ်တာတစ်နှစ်ကျော်ပြီတဲ့ပြန်လို့ရပြီလေလေတဲ့သူတို့လက်ထက်မှာထောက်ပံ့ငွေတွေမရှိဘဲနဲ့ဘာနဲ့လှုပ်ရှားရမလဲပြန်ဘလို့ပြန်ရမလဲကိုချင်းစာပါလို့ရေးလာပါတယ်နောက်ထပ်သတင်းတစ်ပုဒ်အဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ရေးလိုက်တော်တော်ရှင်ရဲ့နေရဲ့မှတ်ချက်တချို့ကိုလည်းဆက်ပြီးတော့ပြောပြပေးကြပါလိမ့်ကျိုးစိုးသူမရှိတဲ့ internet အခွင့်အရေးမှုဆိုတဲ့တည်ဆောင်းမမှာတော့မြန်မာနိုင်ငံက internet ဝန်ဆောင်မှုတွေပေါ်မှာအခွင့်အရေးကောက်ခံမဲ့အစီအစဉ်ကြောင့်ဒီ internet သုံးဆွဲတဲ့သူတွေလုပ်ငန်းရှင်တွေနဲ့တက်ကြွလှုပ်ရှားသူတွေစိုးရိမ်စိတ်ထွက်ပေါ်လာတဲ့တည်ဖြစ်ပါတယ်မြန်မာနိုင်ငံက covid ရောဂါနောက်ပြီးတော့ ဆရာနာတင်ပြီးတဲ့နောက်နိုင်ငံရေးအခြေအနေတွေကြာနောက်ထပ်အခက်အခဲတွေကြုံမှာကိုစိုးရိမ်နေတာနဲ့ပတ်သက်တဲ့သတင်းဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့တော်ရရှင် resort ရေးလာတာကတော့
မလာကတော့တနင်္လာအင်တာနက်နဲ့ Facebook ရေးကိုပိတ်တောင်ပိတ်ပစ်ချင်နေတာပါ။အခုလည်းပဲသုံးဆွဲသူတွေနေအောင်မသုံးဆွဲနိုင်အောင်ရော့သွားအောင်လုပ်တဲ့နည်းပြပါပါ
။ကိုကျော်ကြီးဆိုတဲ့တော်ရရှင်ကလည်းအင်တာနက်ပိတ်ပစ်တာလူငယ်တွေကိုပြစ်မှတ်ထားပြီးတော့လှုပ်ဆောင်တာဖြစ်တယ်လို့ရေးလာပါတယ်။
အင်တာနက်သုံးလို့လူငယ်တွေရုပ်ပိုင်းစိတ်ပိုင်းထိခိုက်မှုရောကြခြင်းလို့တဲ့ရွှေညံတော်စူးရောက်လုံးနဲ့ဘဘကြီးအာနာသိန်းနာနောက်ကျလေခြင်း2015 NLD နိုင်ငံတွေကသိမ်းလိုက်ရင်အခုလောက်ဆိုမြေရောက်ဖျက်စစ်ရထားစီးနေရတော့ပြီ
တသက်ဦးဆိုတဲ့တော်ရရှင်ကလည်းသူ့ရဲ့သဘောထားအမြင်ကိုအခုလိုရေးပါတယ်ရှင
်နိုင်ငံရဲ့ကလေးတွေငယ်တွေကိုမျက်စိပိတ်နားပိတ်ပြီးတသက်လုံးကျွန်ဆက်ပြန်ပြီးတွန်းချင်တာသူတို့စစ်ဘိုလ်ချုပ်သားသမီးတွေကြနိုင်ငံသားမှပညာသင်ပြီးတရားမျှတမှုဆိုတာကဒီမိစ္ဆာတွေစီမှာရှာမရအောင်
ဒါကတော့ VOE ကထုတ်လွှင့်ပေးတဲ့ဒီသတင်းအနေနဲ့ပတ်သက်လို့သရရှင်တွေရဲ့ကိုယ်ပိုင်အမြင်တွေကိုမှတ်ချက်ရေးပြီးပြီးပြောလာကြတာတွေပါသရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရင်ရက်ချင်ပါတယ်ရှင်သရရှင်တွေအားလုံးအတွက်ပုံမှုအဆင်ပြေတဲ့သတင်းပတ်တစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပေးပါတယ်နော
်ကျမတို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်အထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင့်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချံပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးနားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App Number က VOA Bammy's ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bammy.voanews.com ဖြစ်ပါတယ်။ကျမအေးသနာကျပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
ခုတော့သတင်းတွေတဲ့ကတုတ္တအစီအစဉ်အလှည့်ရောက်ပါပြီ။ကမ္ဘာနိုင်ငံများနဲ့ mobile phone data အကြောင်းမညညလွင်ကပြောပြပေးမှာပ
ါ။ဒီနေ့ကမ္ဘာမှာ mobile cell phone တွေကိုစကားပြောဖို့တက်တက်သားမဟုတ်ဘဲ internet data တွေဝယ်ယူအသုံးပြုပြီး email, messenger, viber, wechat စတဲ့လူမှုဆက်သွယ်ရေး application တွေအမျိုးစုံသုံးကြပါရစေ။ဒီလိုလူမှုဆက်သွယ်ရေးကွန်ရဲ့ application တွေသုံးနိုင်ဖို့အတွက် mobile phone သုံးဆွဲသူတွေဟာ mobile data တွေကိုဝယ်ယူကြတာမှာဘယ်နိုင်ငံတွေကဈေးအသက်သာဆုံးလဲဘယ်နိုင်ငံတွေကဈေးအကြီးဆုံးလဲဆိုတာကြည့်မယ်ဆိုရင်တော့အခုဒီနှစ်ပိုင်းအတွင်းနိုင်ငံပေါင်း220နိုင်ငံရဲ့နောက်ဆုံးအချက်လက်တွေရတော့ကမ္ဘာပေါ်မှာ Israel နိုင်ငံက mobile phone data အတွက်ဈေးအသက်သာဆုံးနိုင်ငံဖြစ်ပါတယ်1GB လို့အပြောများတဲ့1GB အတွက်ကြာတင်နှုန်းက American Dollar 3.35 Dollar တနည်းအားဖြင့်ပြောရရင်တော့50ပဲရှိပါတယ်။အခုမြန်မာငွေစင်းနဲ့တွက်ကျင်တော့88ကျပ်ခွဲဝန်းကျင်လောက်ရှိတာပါ။ Israel နိုင်ငံလိုဈေးအသက်သာဆုံးတခြား၅နိုင်ငံကတော့ Kazakhstan, Fiji, Italy နဲ့ Sudan နိုင်ငံတွေဖြစ်ပါတယ်။ Kazakhstan နိုင်ငံမှာဖုန်း data 1GB ကို American Dollar 15စင် Fiji မှာ American Dollar 19စင်အီတလီမှာအမေရိကန်ဒေါ်လာ28စင်နဲ့ဆူဒန်မှာလည်း28စင်ပဲပေးရပါတယ်။ အာရှတိုင်မှာတော့ရုရှားကဈေးအသက်သာဆုံးပါပဲ။ဖုန်းဒေတာ1 GB ကိုအမေရိကန်ဒေါ်လာ29စင်ပဲပေးရပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့အင်ဒိုနီးရှားနိုင်ငံကဈေးအသက်သာဆုံးပါ။1 GB ကိုအမေရိကန်ဒေါ်လာ42စင်ပေးရပါတယ်။ကမ္ဘာပေါ်မှာဖုန်းဒေတာပိုဈေးအကြီးဆုံးနိုင်ငံတွေကြည့်ရင်တော့ဈေးအကြီးဆုံးကအီကွေတိုရီယယ်ဂီနီနိုင်ငံမှာ1 GB ကိုအမေရိကန်ဒေါ်လာ49ဒေါ်လာ68စင်ပေးဝယ်ရပါတယ်။Saudo and Prince Bay ဆိုတဲ့အာဖရိကတိုင်းနာကကျွန်းနိုင်ငံလေးကတော့ mobile data 1 gigabyte ကို American dollar 30.69 cent ပေးရပြီးကမ္ဘာမှာ mobile phone data ဘူဒုတိယဈေးအကြီးဆုံးပါပဲ။မာလာဝီနိုင်ငံကတော့ 1 gigabyte ကို 25 ဒေါ်လာနဲ့ 46 cent ၊ချွတ်နိုင်ငံက 23 ဒေါ်လာ 33 cent ၊နမီးဘီယားနိုင်ငံက 22 ဒေါ်လာ 38 cent ပေးကြရတဲ့ phone data ဘူဈေးအကြီးဆုံးနိုင်ငံတွေဖြစ်ပါတယ်။အာရှတိုင်းမှာတော့ထိုင်ဝမ်ကဖုန်းဒေတာပိုဈေးကြီးပါတယ်။1 GB ကိုအမေရိကန်ဒေါ်လာ5ဒေါ်လာ68စင်ပေးရပါတယ်။အာဆီယံနိုင်ငံတွေထဲမှာတော့လာအိုနိုင်ငံကဈေးကြီးပါတယ်။1 GB ကိုအမေရိကန်ဒေါ်လာ3ဒေါ်လာ19စင်ကြပါတယ်။ဒီလိုမိုဘိုင်းဖုန်းဒေတာတွေကိုဝယ်ယူပြီးကမ္ဘာမှာအသုံးပြုမှုအများဆုံးနိုင်ငံကတော့ဖင်လန်နိုင်ငံဖြစ်ပါတယ်။ဖင်လန်နိုင်ငံသားတစ်ယောက်ဟာတစ်လမှာဖုန်းဒေတာ35 GB နီးပါးအသုံးပြုပါတယ်။ဒုတိယအသုံးများတာကတော့ထိုင်ဝမ်ဖြစ်ပြီးတော့တစ်လမှာတစ်ယောက်ကို25 GB သုံးပါတယ်။အော်စတြေးလျနိုင်ငံကတော့တစ်ယောက်ကိုတစ်လမှာ18 GB လောက်သုံးပြီးကမ္ဘာမှာဖုန်းဒေတာသုံးဆွဲမှုတတိယအများဆုံးပါပဲ။အာဆီယံနိုင်ငံတွေထဲမှာတော့မလေးရှားနိုင်ငံကသုံးဆွဲမှုအများဆုံးပါပဲ။တစ်လမှာတစ်ယောက်ကို16 GB နီးပါးသုံးဆွဲပါတယ်။မိုဘိုင်းဖုန်းဒေတာသုံးဆွဲကြတာမှာအင်တာနက်မြန်နှုန်း speed အမြန်ဆုံးနိုင်ငံကတော့UAE RS ဆော့ဖ်ဝဲများပြည်အောင်စုပါတစ်စက္ကန့်ကို 253.8 MB ဉာဏ်လုံးရှိပါတယ်တောင်ကိုရီးယားကလည်းတစ်စက္ကန့်ကို 214.4 MB ဉာဏ်လုံးရှိပြီးဒုတိယအမြန်ဆုံးပါပဲကာတာနိုင်ငံကတော့တစ်စက္ကန့်ကို 188.83 MB နှုန်းနဲ့ကမ္ဘာမှာမိုဘိုင်းအင်တာနက်ဉာဏ်နှုန်းတတိယအမြန်ဆုံးနိုင်ငံဖြစ်ပါတယ်ရှင်
အခုဆက်ပြီးကမ္ဘာတစ်လောကထူးခြားတဲ့သတင်းလေးတွေကိုပြောပြပေးပါမယ်။တရုတ်နိုင်ငံဘေကျင်းက2022ဆောင်းရာသီအိုလံပစ်ပွဲအတွက်ဆော့ရောက်လာတဲ့သတင်းသမားတွေကိုစက်ရုပ်စားတော်ဇက်တွေနဲ့ဧကန်နေတာဂျပန်နဲ့နိုင်ငံတိုကျိုက UN တို့တရိတ်ဆိုင်ရုံမှာအမှားပန်ဒန်ဝက်ဝင်ကလေးနှစ်ကောင်ကိုပထမဆုံးချိန်ထုတ်ပြတာအပါအဝင်ကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချန်းနဲ့မတ်ခင်ဖြူထွေးတို့ကပြောပြပေးမှာပါ။
ပြည်နှင်ငံမြို့တော်ဘေကျင်းမှာ2022ခုနှစ်ဆောင်းရာသီအိုလံပစ်အားကစားပွဲတွေအတွက်ဆော့ရောက်လာကြတဲ့သတင်းသမားတွေကိုစက်ရုပ်စပွဲချိုးတွေပြီးတော့စက်ရုပ်စပိုးမူးတွေပြင်ဆင်ပေးတဲ့စားတောက်စရာတွေနဲ့ကျွေးမွေးအခမ်းနေပါတယ်။အထက်သတင်းသမားတွေစူဝေးစားတောက်ကြတဲ့နေရာမှာအစားတောက်တွေကိုအမိုးပေါ်ကစက်ရုပ်လက်တံတွေနဲ့ချပေးနေတယ်လို့အစားတောက်ပြင်ဆင်တဲ့နေရာမှာလည်းစက်ရုပ်တွေကိုအသုံးပြုနေတာပါ။ထောက်ဆွဲကြော်လိုအစားတောက်ကိုစက်ရုပ်လက်တံတွေနဲ့အမိုးပေါ်ကနေချပေးတယ်လို့ဟာဘာဂါလူအစားစာတွေကိုလည်းစက်ရုပ်တွေကပဲပြင်ဆင်ပေးနေတာပါတိုကျိုအိုလံပစ်ပွဲတော်ထက်ကိုဗစ်စီးကမ်းတွေကိုတင်းကျပ်ထားပြီးရောက်လာကြတဲ့သတင်းသမားတွေအားကစားသမားတွေနဲ့တာဝန်ရှိသူတွေကိုဘဘယ်လို့ခေါ်တဲ့သတ်မှတ်နေရာတွေမှာချထားမှာပါအဲ့ဒီနေရာတွေကနေအပြင်ကိုထွက်လို့မရတယ်လို့အထဲမှာအချင်းချင်းတွေးဆလို့ရမှာလည်းမဟုတ်ပါဘူးဘဘယ်ရဲ့အပြင်ကိုထွက်ချင်တယ်ဆိုရင်တော့သုံးဘက်ကြားကွာရန်တင်းတီးခြားခွဲနေရမှာဖြစ်ပြီးထွက်သွားပြီးရင်လည်းပြန်ဝင်လို့ရမှာမဟုတ်ပါဘူးတိုကျိုအိုလံပစ်နဲ့မတူမှာကတော့ပြည်ရင်းကပြည်သက်တွေပြိုင်ပွဲတွေမှာအားပေးနိုင်မှာပါပြိုင်ပွဲတွေကိုတော့ဖေဖော်ဝါရီလ၄ရက်နေ့ကနေစတင်ကျင်းပမှာဖြစ်ပါရဲ့ရှင
်ဂျပန်နိုင်ငံတိုကျိုမြို့တော်မှာရှိတဲ့ UN တိရစ္ဆာန်ဥယျာဉ်မှာပန်ဒါဝဲဝံအမွှားလေးနှစ်ကောင်ကိုပထမဆုံးအကြိမ်အများပြည်သူကိုပြသခဲ့ပါတယ်လေးလေးနဲ့ရှောင်းရှောင်းလို့နာမည်ပေးထားတဲ့ဒီအမွှားပန်ဒါနှစ်ကောင်ဟာပြီးခဲ့တဲ့နှစ်ဇွန်လကမွေးဖွားလာခဲ့တာပါတိုကျိုမြို့မှာကိုရိုနာဗိုင်းရပ်စ်မျိုးကွဲအိုမီခရွန်ကူးစက်မှုတွေတိုးနေတာကြောင့်တရိတ်ဆိုင်ရုံကိုဇန်နဝါရီလ17ရက်နေ့ကပိတ်ထားရတာဖြစ်ပြီးတော့ဒီအမွှားပန်ဒါနှစ်ကောင်ကိုကြီးစုဖို့အတွက်လူအယောက်900ကျော်ကိုကန်ဆယ်မဲ၌ရွေးချယ်မှာပါကန်ဆယ်မဲပေါက်တဲ့သူမှသူတို့ကိုကြီးကွင်ရမှာဖြစ်ပြီးတော့အချိန်3ရက်ကြာဖွင့်ထားပေးမှာပါကန်ဆယ်မဲပေါက်တဲ့သူတွေအနေနဲ့ပန်ဒါဝဲဝင်လေးတွေကိုကြီးဖို့10မိနစ်ပဲအချိန်ရမှာပါသူတို့နှစ်ဦးရဲ့မိခင်ဖြစ်သူရှင်းရှင်းဟာဂျပန်နိုင်ငံကိုလွန်ခဲ့တဲ့10နှစ်ကျော်ကတည်းကရောက်နေတာဖြစ်ပြီးတော့ဒီအမွှားပန်ဒါနှစ်ကောင်ဟာဂျပန်ပြည်ကတရိတ်ဆိုင်ရုံမှာပထမဆုံးမွေးဖွားတာလည်းဖြစ်ပါတယ်။ဂ ပန်ဒါအမွှာဟာမွေးဖွားတော့က100ဂရမ်ပဲရှိခဲ့ပေမဲ့အခုအခါမှာတော့အလေးချိန်တစ်ဖြည်းဖြည်းတိုးလာခဲ့ပြီးနှစ်ကောင်စလုံး14ကီလိုကျော်ကျော်ရှိနေပါပြီခင်ဗျာ
။ကိုလီးဗီးယားနိုင်ငံလာပက်စ်မြို့မှာဇန်နဝါရီလ17ရက်နေ့ကရိုးရာအခလူကူနေ့ကိုကာရွက်ဝါတဲ့နေ့ကျင်းပပါတယ်။ဌာနေတိုင်းသားတွေရာစုနှစ်နဲ့ချီကျင့်သုံးခဲ့တဲ့ဆေးပြေဝါဖြစ်ကိုကာရွက်ဝါတဲ့ရိုးရာဒလိကိုတရားဝင်သတ်မှတ်ခဲ့တာကတော့2016ခုနှစ်ကဖြစ်ပါတယ်။ဘိုလီးဗီးယားဆူရချေဆိုင်တဲ့နန်းတော်ရှိမှာဌာနေတိုင်းသားအမျိုးသမီးတွေနဲ့အတူဘိုလီးဗီးယားယဉ်ကျေးမှုဝန်ကြီးဆာဘီနာအိုရယ်လာနာလည်းပါဝင်ဆွနေပါတယ်။နန်းတော်ထဲမှာတော့တမရလူအီအာစ်ကိုတိုင်းပါဝင်ဆွနေခဲ့ပြီးကိုကာဆိုင်ပြိုးသူတွေနဲ့ကိုကာရွက်ဝါတဲ့ဒလိချေပြန့်လာတဲ့အကြောင်းပြောဆိုဆွနေခဲ့ပါတယ်။ကိုကာရွက်ဝါတာဟာဆေးပြေဝါပြည့်အာဟာရပြည့်ုံတာမကဘိုလီးဗီးယားနိုင်ငံရဲ့ထိတွေ့ကင်တွယ်လို့မရတဲ့ယဉ်ကျေးမှုအမွေအနှစ်တစ်ခုလည်းဖြစ်ပါတယ်။တရားမဝင်မှုရေးဆေးဝါးအဖြစ်သတ်မှတ်ထားတဲ့ကိုကင်းချက်လုပ်တဲ့နေရာမှာအဓိကပါဝင်ပစ္စည်းဖြစ်တဲ့ကိုကာရွက်ဟာသတ်မှတ်ထားတဲ့နိုင်ငံကဈေးကွက်မှာရောင်းဝယ်လို့ရတဲ့ပစ္စည်းမဟုတ်ဘူးလို့ကုလသမဂ္ဂမှုရေးဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာယုံကပြောဆိုထားပါတယ်ရှင
်။နယ်သာလန်နိုင်ငံက Dash လူမျိုးတွေကတော့ကိုဗစ်ကာလအတွင်းသူတို့နိုင်ငံမှာလော့ဒ်ဒေါင်းချအသွားအလာကန့်သတ်တာတွေကနေဖြစ်လာတဲ့စိတ်ဖိစီးမှုတွေကိုဖြေလျှော့ဖို့အတွက်ကားတွေကိုရိုက်ခွဲတာဒါမှမဟုတ်ပင်လယ်ကမ်းခြေမှာသွားအော်တာတွေလှုပ်လာကြပါတယ်။ Car Smash ကားတွေကိုရိုက်ခွဲခြင်းလို့နာမည်ပေးထားတဲ့အမွှာညီကို2ယောက်ဥဆောင်တဲ့အဖွဲ့ဟာစိတ်ဖိစီးမှုတွေကိုဖြေလျှော့ဖို့ကားအဟောင်းတွေကိုတူတွေတူရင်းနေနဲ့ရိုက်ခွဲနေတာပါ။နယ်သာလန်နိုင်ငံမှာဒီဇင်ဘာလအလယ်လောက်ကစပြီးဇန်နဝါရီလ14ရက်နေ့အထိမရှိမဖြစ်ဆိုင်တွေကလွဲပြီးစားတောက်ဆိုင်တွေလူအများစုသွားလာနိုင်တဲ့နေရာတွေကိုပိတ်ထားခဲ့တာပါ။ The Hate မြို့မှာဆိုရင်လည်းအဆိုတင်တဲ့နည်းပြဂျူလီစကော့ကဥဆောင်ပြီးပင်လယ်ကမ်းခြေမှာအတကုံအော်တဲ့နှီးနဲ့စိတ်ဖိစီးမှုတွေကိုဖြေလျှော့နေပါတယ်။ပင်လယ်ကမ်းခြေမှာဘယ်သူမှမကြားနိုင်တဲ့အတွက်လဲစိတ်ရှိလက်ရှိအွန်လိုင်းနဲ့နှီးကိုနေ့စဉ်ပြုလုပ်နေတာဖြစ်ပြီးတော့ပါဝင်သူတွေကလည်းဒီနှီးကအထောက်အကူပြုတယ်လို့ပြောပါတယ်ခင်ဗျာ
။ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနောက်တစ်ပတ်ဒီချိန်မှလည်းစောင့်မျှော်နားဆင်နိုင်ပါတယ်။အခုတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးမှာပ
ါ။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ကျင့်သုံးနိုင်ရေးအတွက်ဒေါအောင်ဆန်းစုကြည်ဟာမရှိမဖြစ်ဖြစ်ကြောင်းသူမကိုပြစ်ဒဏ်ချမှတ်ထားပေမဲ့လို့လည်းငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာသူမပါဝင်ရမယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးတီယိုဒိုရိုလော့ဆန်ကတနင်္ဂနွေနေ့မှာပြောပါတယ်။ဒေါအောင်ဆန်းစုကြည်အပေါ်စစ်ကောင်စီတရားရုံးရဲ့ပြစ်ဒဏ်စီရင်မှုကိုလည်းဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကရှုတ်ချပါတယ်။စစ်ကောင်စီအနေနဲ့နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးရေးအကြမ်းဖက်မှုတွေရပ်ပြီးလူ့ခွင့်ရေးကိုလေးစားလိုက်နာရေးနော်ဝေနိုင်ငံခြားရေးဝန်ကြီးအနီကင်ဟုတ်ဖဲရဲ့တောက်ဆူချက်အတိုင်းပဲထက်တူခံယူတယ်လို့လဲဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်။အရကရိုဟင်ဂျာကေတင်ရေးတပ်အာဆာအဖွဲ့ခေါင်းဆောင်နဲ့ညေကိုတော်ဆက်သူမိုဟာမက်ရှားအလီကိုဖမ်းဆီးကြောင်းဘင်္ဂလားဒေ့ရှ်ရဲ့တပ်ဖွဲ့ကတနင်္ဂနွေနေ့မှာပြောပါတယ်။အာဆာအဖွဲ့ခေါင်းဆောင်အတ္တလာအဘူအမာဂျူနူနီနဲ့ညေကိုတော်ဆက်တဲ့မိုဟာမက်ရှားအလီကိုဘင်္ဂလားဒေ့ရှ်အထူးရဲ့တပ်ဖွဲ့ကစနေနေ့နှောင်းပိုင်းမှာဖမ်းဆီးတာဖြစ်ပါတယ်။ယူကရိန်းအစိုးရရဲ့ website တွင်နှောက်ယှက်တိုက်ခိုက်ခံရမှုအတွေ့ယူကရိန်းကရုရှားကိုတနင်္ဂနွေနေ့မှာအပြစ်တင်ပြောဆိုလိုက်ပါတယ်။ဒါဟာတချင်းကဆိုဗီယက်သမ္မတနိုင်ငံဟောင်းအပေါ်ရုရှားအစိုးရရဲ့ hybrid war စီရေးဗျူဟာနဲ့တိုက်ခိုက်မှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ပြောဆိုရှုတ်ချတာဖြစ်ပါတယ
်။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပါတယ်။အတန်နှွင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Daryl Smith တို့ပါ။ဒီမနက် VOA အစီအစဉ်တွေကိုလိုင်းနိုမီတာ3249နဲ့လိုင်းလမီတာ190ကနေပြီးတော့တင်ဆက်ခဲ့တာဖြစ်ပါတယ်။ဒေါက်တာရှန်မြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့အမျိုးမျိုးကနေကင်းဝေးကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.